Welcome to the Voice of America in Burmese.
မင်္ဂလာပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC ကနေ2019 February လ18ရက်တောက်ချာနေမနက်ခင် VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ32 40နဲ့49တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမနက်စီစဉ်မှုကတော့ကျွန်မနန္ဒာချက်ပါရှင်
မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုမဆုမြတ်မုန်နဲ့အတူကြီးညာပေးပါပါ American ပြည်အောင်စုနဲ့ရုရှားတို့ကြားလက်ရှိအခြေအနေဟာသိပ်ကောင်းမှုမရှိသေးတဲ့အတွက်စစ်ရေးပူးပေါင်းဆောင်ရွက်မှုတွေလုပ်မှာမဟုတ်ဘူးလို့ကာကွယ်ရေးဝန်ကြီးကပြောကြားလိုက်ပါတယ် Israel နဲ့ Palestine နှစ်ပြည်တော်အတူတွဲပြီးရပ်တည်ရေးမူဝါဒကို American ဘက်ကထောက်ခံမှာဖြစ်ကြောင်းကုလသမဂ္ဂဆိုင်ရာ American သမ္မတကြီးကပြောကြားလိုက်ပါတယ်တရုတ်မြန်မာနယ်စပ်ဒေသတွေမှာတရုတ်လက်သမားတွေမြန်မာပိုင်းနဲ့ထဲဝင်ဆိုင်ပြုတ်ရတဲ့ပတ်သက်ပြီးသူတို့ကိုလူမှုကြီးကြပ်ရေးဥပဒေနဲ့အရေးယူမယ်လို့ပြည်ထရေးကပြောပါတယ်ဒီလိုထူးခြားတဲ့သတင်းလေးကိုကြားမှာပါမနက်နေ့
ဟုတ်ကဲ့ပါရှင်သတင်းတွေပြီးတော့ရှင်နေနားဆင်ကြရမှာကအမေရိကန်ပြည်ထောင်စုမှာရွှေပြောင်းလုတ်သားမရှိတဲ့နေ့အဖြစ်သတ်မှတ်ပြီးတော့သမ္မတဒေါ်နယ်ထရန့်ကိုဆန္ဒပြခဲ့ကြပါတယ်ဒီအတွက်ဘလို့အကျိုးသက်ရောက်မှုတွေရှိခဲ့ပါသလဲ
ကျွန်တော်တို့ရဲ့ဒီလုပ်ငန်းတွေကဒီနေ့လိုမျိုးဆိုလို့ရှိရင်ရောင်းရတော့ကောင်းတယ်ဒီနေ့ဆိုတီးတတော်ကြာဆင်းသွားတယ်အဲ့လိုမျိုးဆက်ဆက်ဖြစ်လာမယ်ဆိုလို့ရှိရင်တော့ဒီမှာလက်ရှိ
မကြာခင်မှာပြည့်စုံကိုနားဆင်ရပါမယ်ရှင်ဒီအကြောင်းနဲ့အတူရန်ကုန်တက္ကသိုလ်ကျောင်းသားသမဂ္ဂအဆောက်အုံပြန်လည်တည်ဆောက်ဖို့ပြင်ဆင်နေတဲ့အချိန်နေတခါမြန်မာနိုင်ငံမှာအိမ်ရင်ကူမျိုးသမီးလေးတွေညှဉ်းပန်းနှိပ်စက်မခံရအောင်လို့ဘလို့တွေအကာအကွယ်ပေးတင်တယ်လဲဆိုတာနဲ့ဘောလုံးဝါသနာအိုးတွေကိုမြန်မာနိုင်ငံမှာတကယ်ပဲမြေတောင်မြောက်ပေးနိုင်တော့မှာပါလားဒီအကြောင်းတွေကိုအခုမနက်မှာပြောပြသွားဖို့ရှိပါတယ်ရှင်ဒါတွေကိုမပြောခင်တော့အခုရင်ဆုံးထိတ်တန့်ရောက်တဲ့တွေကိုဒေါက်ခင်မျိုးသက်နဲ့မဆုမြတ်မုံကကြေညာပေးပါမယ်ရှင
်အမေရိကန်ပြည်ထောင်စုနဲ့ရုရှားတို့ကြားလက်ရှိအခြေအနေကိုကြည့်ရင်ကောင်းမွန်မှုမရှိတဲ့အတွက်စီးရီးပူးပေါင်းဆောင်ရွက်မှုတစ်ခုမှလုပ်အောင်မှာမဟုတ်ကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကနေတိုမြောက်အတ္တလန္တိတ်စစ်စာချုပ်ဥဖော်ဝင်နိုင်ငံတွေရဲ့ကြက်တပရင်းနဲ့ဘရပ်ဆဲလ်ဆွေးနွေးပွဲမှာပြောကြားလိုက်ပါတယ်။အခုချိန်မှာစီးရီးယာပူးပေါင်းဆောင်ရွက်မယ်အနေထားမဟုတ်ပေမဲ့နှစ်နိုင်ငံခေါင်းဆောင်တွေတွေ့ဆုံပြီးဘုံသဘောတူညီမှုရအောင်ကြိုးစားမှာဖြစ်ကြောင်းဝန်ကြီးမက်တစ်ကနေတိုဌာနချုပ်မှကျင်းပတဲ့အစည်းအဝေးမှာပြောပါတယ်။ပြီးခဲ့တဲ့နှစ်အမေရိကန်ရွေးကောက်ပွဲကိုရုရှားကဂျောင်းဝင်နှောက်ရှက်တဲ့ဆိုတဲ့ဆက်ဆွဲချက်အပြင်ရုရှားရဲ့ယူကရိန်းရေးဆက်ပြီးလုတ်ကင်နေတာတွေကြောင့်အခုချိန်မှာနှစ်နိုင်ငံကြားဆက်ဆံရေးဟာစီးရီးခေတ်ကာလကနေစတင်အဆိုးဝါးဆုံးအချိန်လေးရောက်နေတာပါ။ရုရှားရဲ့နဲ့စီးရီးတစုံတရာပူးပေါင်းဆောင်ရွက်မှုတွေစမလုပ်ခင်ရုရှားဘက်ကနိုင်ငံတကာဥပဒေနဲ့အညီကျင့်သုံးအောင်တုံ့နိုင်နေဆိုတာကိုပြသနိုင်ရမယ်လို့ဝန်ကြီးမက်တစ်ကပြောပါတယ်။ရုရှားကာကွယ်ဝန်ကြီးဆာဂီရှိုဂူကရုရှားအနေနဲ့အမေရိကန်စစ်ဘက်နဲ့ပူးပေါင်းဆောင်ရွက်မှုတွေပြန်ပြီးလုပ်ဖို့အသင့်ပဲလို့ပြောဆိုပြီးတဲ့နောက်မှာအခုလိုဝန်ကြီးမက်တစ်ကပြောကြားလိုက်တာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ရွေးကောက်ပွဲမဲဆွဲတဲ့ကာလမှာရောသမ္မတတာဝန်ယူပြီးချိန်မှာပါရုရှားသမ္မတကိုချီးကျူးပြောဆိုခဲ့တာဖြစ်တဲ့အပြင်ယူကရိန်းလက်ကခရီးမီးယားဒေသကိုရုရှားသိမ်းပိုက်မှုကြောင့်အမေရိကန်ဘက်ကပူးပေါင်းဆောင်မှုတွေရပ်ဆိုင်းခဲ့ပေမဲ့ IS စစ်သွေးကြတိုက်ဖျက်ရေးလို့နှစ်နိုင်ငံစိတ်ဝင်စားတဲ့လုပ်ငန်းမျိုးမှာရုရှားနဲ့ပြန်လက်တွဲလှုပ်ဆောင်မှုစိတ်ဝင်စားတယ်လို့သမ္မတထရမ့်ကပြောကြားခဲ့တာဖြစ်ပါတယ်
Israel Palestine ပြဿနာပြေလည်စေရေးအတွက်နှစ်နိုင်ငံတည်ရှိသွားရမယ်ဆိုတဲ့မူကို American အစိုးရကအပြည့်အဝထောက်ခံသွားမယ်လို့ကုလသမဂ္ဂဆိုင်ရာ American တပ်အမတ်ကြီးကပြောကြားလိုက်ပါတယ်။အရှေ့လေပိုင်းပြဿနာဆိုင်ရာပုံမှန်လွန်ကျွေးကောင်စီစီဝေးပွဲတက်ရောက်စဉ် American တပ်အမတ်ကြီး Nikki Haley ကနှစ်နိုင်ငံတည်ရှိရေးအပေါ်အခြေခံတဲ့အပြည့်ရှာမှုကို American ကထောက်ခံတယ်လို့သတင်းတောက်တွေကိုပြောခဲ့တာပါ။ဒီမူကို American ကမထောက်ခံဘူးလို့ပြောရင်မှားလိမ့်မယ်လို့သူကဆိုခဲ့ပါတယ်။ပုတ်ထူးနေတော့ကတော့ဒီအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ညာဟုနဲ့သမ္မတဒေါ်နယ်ထရမ့်တို့အင်ပြူတော်မှာတွေ့ဆုံအပြီးသမ္မတထရမ့်ကတနိုင်ငံနဲ့တည်ရှိရေးဒါမှမဟုတ်နှစ်နိုင်ငံတည်ရှိရေးမူနှစ်ခုစလုံးကိုသူ့အနေနဲ့လက်ခံနိုင်တယ်လို့ပြောခဲ့တာဖြစ်ပါတယ်။အစ္စရေးနိုင်ငံနဲ့အတူပါလက်စတိုင်းနိုင်ငံတည်ရှိရေးဆိုတဲ့မူကိုအမေရိကန်အစိုးရကထောက်ခံလာခဲ့တာအနှစ်20နီးပါးရှိပါပြီ။နှစ်ပေါင်း80ကြာပြီဖြစ်တဲ့ Israel Palestine ပဋိပက္ခပြည်လည်စေဖို့နှစ်နိုင်ငံအတူတကွတည်ရှိပြီးဓာတ်ရိုက်ညှိနှိုင်းဆွေးနွေးမှုတွေလုပ်သွားဖို့နိုင်ငံကအတိုင်းဝိုင်းကနှစ်ပေါင်းများစွာတဲ့ကအခိုင်အမာထောက်ခံလာခဲ့တာလည်းဖြစ်ပါတယ်။ American ကနှစ်နိုင်ငံရပ်တည်ရေးကိုအပြည့်အဝထောက်ခံတယ်လို့နှစ်ဖက်လုံးဆွေးနွေးပွဲစပွဲစီကိုရောက်လာအောင်လို့ဘယ်လိုလုပ်လို့ရမလဲဆိုတဲ့တခြားအချက်တွေကိုလည်းစဉ်းစားနေတယ်လို့ကုလသမဂ္ဂဆိုင်ရာ American တပ်အမတ်ကြီးကကြာတာရင်းနေကပြောကြားခဲ့ပါတယ်။
ဆယ်စုနှစ်နဲ့ချီကျန်နေပြီဖြစ်တဲ့ American ပြည်ထောင်စုရဲ့ Israel ဆိုင်ရာမူဝါဒကိုဆန့်ကျင်မဲ့ပုံပြနေတဲ့သမ္မတ Donald Trump နဲ့ Israel ဝန်ကြီးချုပ် Benjamin Netanyahu ရဲ့ဗိုလ်တပ်ခုနေ Washington ကတွေ့ဆုံပွဲရက်လက်ကို Palestine တွေကစိတ်ပြတ်ကြောင်းပြောကြားကြပြီးမဲ့ သူတို့ဟာဒါကူရတိတ်မအံ့ဩကြပါဘူး။နှစ်နိုင်ငံအတူရှင်တွဲနေထိုင်ရင်းနဲ့တနိုင်ငံနဲ့အတိမတ်ပြည့်ရေးကိုကြည့်တဲ့အခါသူကတော့နှစ်ဖက်စလုံးကြိုက်မဲ့အလန်းကိုလက်ခံမှာဖြစ်ကြောင်းနောက်နှစ်မျိုးစလုံးကသူ့အတွက်အဆင်ပြေပါတယ်လို့သမ္မတထရန့်ကပြောကြားခဲ့တာဖြစ်ပါတယ်။ပိုပြီးရှုပ်ထွေးလာစီတာကကုလသမဂ္ဂရဲ့အမေရိကန်နိုင်ငံဆိုင်ရာတမ်မတ်ကြီးနီကေဟဲလီကလေဗုဒ္ဓဘူးနေမှာပဲနှစ်ပြည်တော်အတူရှင်တွဲနေထိုင်ရေးကိုအမေရိကန်ကထောက်ခံမှာဖြစ်ကြောင်းပြောကြားခဲ့တာပါ။ဒါပေမဲ့ဒါကဒေါသထွက်နေတဲ့ပါလက်စတိုင်းတွေကိုစိတ်မပြေနိုင်စေပဲသူတို့ဟာသမ္မတထရန့်စီကတနိုင်ငံနဲ့အတိမတ်ပြည့်ရေးဆိုတဲ့စကားမျိုးထွက်ပေါ်လာတဲ့ပုံမှာပဲအာရုံစိုက်နေကြတာဖြစ်ပါတယ်။ PLO ပါလက်စတိုင်းလူမျိုးရေးအဖွဲ့ကဟနာအရှ်ဝါရီဝီကတော့အမေရိကန်ဆိုအားအစ္စရေးကအစွန်းရောက်ပြီးအဆင်ပြေမဲ့လူတွေကိုအကူအညီပေးနေတယ်လို့ဆက်ဆွဲခဲ့ပြီးတကယ်လို့ထရန့်အဆိုအဖွဲ့ကနှစ်ပြည်တော်အတူရှင်တွဲနေထိုင်မှုကိုဆန့်ကျင်မယ်ဆိုရင်ဒါကငြိမ်းချမ်းမဲ့အခွင့်အလမ်းကိုဖျက်ဆီးတာဖြစ်တယ်လို့အမေရိကန်ရဲ့အကျိုးစီးပွားရေးကိုတခြားနိုင်ငံတွေအတွက်မမမမရက်တည်ပေးမှုနဲ့ယုံကြည်စိတ်ချမှုတွေကိုပျက်ပြားအောင်လှုပ်ဆောင်တာလို့ပြောပါတယ်။ဒါအပြင်အမေရိကန်ခေါင်းဆောင်တွေနဲ့နှစ်ပြည်တော်အတူတွဲနေထိုင်ရေးကိုဆုံးသက်စေချင်တယ်ဆိုရင်တခြားနည်းလမ်းချပြရမယ်လို့လည်းပြောပါတယ်။
အမေရိကန်မှာနှုတ်ထွက်သွားတဲ့အမျိုးသားလုံခြုံရေးအကြံပေးမိုက်ကယ်ဖလင်းရဲ့နေရာမှာအစားထိုးဖို့အတွက်သမ္မတဒေါ်နယ်ထရမ့်ကရွေးထားတယ်လို့ဆိုသူဟာအီရန်နိုင်ငံမှာအထက်တန်းကြောင်းတက်ခဲ့ပြီးတော့ဖာစီဘာသာစကားကိုကျွမ်းကျင်ကျင်ကျင်ပြောနိုင်သူရေတပ်စီးအထူးတပ်ဖွဲ့ဝင်ဟောင်းဒုတိယဗိုလ်ချုပ်ကြီးရောဘတ်ဟာဝတ်ဖြစ်တယ်လို့သတင်းတွေထွက်နေပါတယ်။ရောဘတ်ဟာဝတ်ဟာအမျိုးသားလုံခြုံရေးအတိုင်းဝိုင်းကြားမှာကြီးညိုလေးစားခံရသူတစ်ယောက်ဖြစ်ပါတယ်။လက်ရှိကာကွယ်ရေးဝန်ကြီး James Mattis နဲ့လည်းယင်းနှီးသူဖြစ်ပါတယ်။အရှေ့အလယ်ပိုင်းမှာရှိတဲ့ American တပ်တွေကိုကုတ်ကဲရတဲ့အလယ်ပိုင်းကုတ်ကဲရေးဌာနချုပ်မှာ Robert Howard ဒုတိယတပ်မှူးကြီးတာဝန်ယူခဲ့စဉ်က James Mattis နဲ့အတူစစ်မှုထမ်းခဲ့ကြတာဖြစ်ပါတယ်။2013ခုနှစ်မှာစစ်တပ်ကနေအငြင်းစားယူခဲ့တဲ့အသက်60အရွယ် Howard ဟာလက်ရှိမှာလက်နက်နဲ့လေကြောင်းဆိုင်ရာယင်တွေကိုထုတ်လုပ်နေတဲ့ Lockheed Martin ကုမ္ပဏီမှာအမှုဆောင်အရာရှိအနေနဲ့တာဝန်ယူနေပါတယ်။သူကိုရွေးချယ်တယ်လို့အင်ဂျီရောကတရားဝင်ကြေညာခြင်းမရှိသေးတယ်လို့သူကလည်းတာဝန်လက်ခံမယ်မခံဘူးဆိုတာကိုမသိရသေးပါဘူး။တိကျသတင်းကတော့အရင်တုန်းကဗဟိုအစိုးရရှေ့နေတာဝန်ထမ်းဆောင်ခဲ့ပြီးတော့ Florida ဥပဒေကောလိပ်မှာဌာနကြီးမှုအဖြစ်အလုပ်လုပ်နေတဲ့ Alexander Acosta ကိုအလုပ်သမားဝင်ကြီးအဖြစ်ခန့်အပ်ဖို့အတွက်သမ္မတ Trump ကအမိစရင်တင်သွင်းခဲ့ပါတယ်ရှင်။
UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ယူအမေရိကန်တိုင်းကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။တရုတ်မြန်မာနယ်စပ်ဒေသတွေမှာတရုတ်လယ်သမားတွေဟာမြန်မာပိုင်မြေထဲဝင်ရောက်စိုက်ပျိုးနေတာနဲ့ပတ်သက်ပြီးသူတို့ကို1948ခုနှစ်လူမှုကြီးကြပ်ရေးဥပဒေနဲ့အရေးယူမှာဖြစ်ကြောင်းဒုတိယပြည်ထောင်စုဝန်ကြီးဗိုလ်ချုပ်အောင်စိုးကပြောကြားခဲ့ပါတယ်။တရုတ်နိုင်ငံသားတွေမြန်မာပိုင်နယ်ထဲဝင်ရောက်စိုက်ပျိုးနေတာတွေ့ရတဲ့အတွက်ဒီကိစ္စကိုဘယ်လိုဖြေရှင်းမလဲဆိုတဲ့လွှတ်တော်အမတ်တွေရဲ့အမေးကိုဗိုလ်ချုပ်အောင်စိုးကပြန်လည်ဖြေကြားခဲ့တာပါ။တရုတ်မြန်မာနယ်စပ်မှာတရုတ်ဝင်နယ်စပ်ကျောဖြတ်ဝင်ရောက်ပြီးမန်ဝမ်းကြီးဒေသကမန်တိုင်53မြင်းဆောင်နှစ်နေရအနီးမှာတရုတ်တောင်ကြားလက်သမားတွေကြံစိုက်ပြိုးနေတာကိုကချင်ပြည်နယ်မန်စီမြို့နယ်လွှတ်တော်အမတ်ဦးချင်းဖေလင်းကဓာတ်ပုံနဲ့တကွတင်ပြခဲ့ပြီးမေးမြန်းခဲ့တာဖြစ်ပါတယ်။မန်ဝမ်းကြီးဒေသဟာပန်ခမ်းချေရွာတရှိတဲ့နေရာမှာနေကြားဒေသမှတ်တမ်းမှုဟာမြစ်ကြောင်းပေါ်မှာထက်ရောက်နေတာဖြစ်တယ်လို့လုံချုံရဲ့အဲ့ဒီဒေသကိုတွားရောက်ဖို့လည်းအခက်အခဲတွေရှိနေတယ်လို့လည်းပြည်ထောင်စုဝန်ကြီးကပြောကြားခဲ့ပါတယ်။ဒါအပြင်အဲ့ဒီဒေသမှာရှိတဲ့မြန်မာတောင်ယာစိုက်ပျိုးသူတွေကိုတရုတ်လုပ်ငန်းရှင်တွေကငွေချေးပြီးထွက်လာတဲ့တိနှံတွေကိုဝယ်ယူတာနဲ့လက်တွဲလှုပ်ဆောင်မှုတွေရှိနေတယ်လို့လည်းပြန်လည်းပြောကြားခဲ့ပါတယ်။
ပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကမြောက်ကိုရီးယားနိုင်ငံကတာလတ်ပြစ်ဒုံးကျည်ပြစ်လွတ်ခဲ့တာနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံလုံးကတညိတညွတ်ထဲရှုတ်ချပြစ်တင်ခဲ့ကြပါတယ်။တောင်ကိုရီးယား၊ဂျပန်နဲ့အမေရိကန်နိုင်ငံတို့ရဲ့တောင်းဆိုချက်နဲ့လုံခြုံရေးကောင်စီမှတနင်္လာနေ့တုန်းကအရေးပေါ်အစည်းအဝေးကျင်းပခဲ့တာပါ။အခုလိုမျိုးဒုံးကျည်ပြစ်လွတ်မှုဟာလုံခြုံရေးကောင်စီရဲ့အရင်ဆုံးဖြတ်ချက်တွေကိုချိုးဖောက်တာဖြစ်တယ်လို့ကုလသမဂ္ဂရဲ့ကြေညာချက်ကိုမြောက်ကိုရီးယားကပယ်ချခဲ့ပါတယ်။မြောက်ကိုရီးယားအနေနဲ့နိုင်ငံအပေါ်ကြားရောက်လာနိုင်တဲ့ရန်ကိုကာကွယ်ဖို့ဖြစ်တယ်လို့ဆိုခဲ့ပါတယ်။မြောက်ကိုရီးယားတို့ဖေဖော်ဝါရီလ12ရက်နေ့ကစမ်းသပ်ပစ်လုပ်ခဲ့တဲ့တာလတ်ပစ်ဒုံးကျည်ဟာတောင်ကိုရီးယားနဲ့ဂျပန်နိုင်ငံကြားမှာရှိတဲ့နိုင်ငံတကာရေပိုင်နယ်ထဲကိုကျမသွားခင်ကီလိုမီတာ900လောက်အထိအဝေးရောက်ခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံအနေနဲ့နျူကလ িয়ার လက်နက်အစီအစဉ်တွေကိုအဆုံးသတ်ဖို့နိုင်ငံတကာကဖိအားပေးနေပေမဲ့ချိုးတွက်နိုင်တဲ့အနာဂတ်အချိန်ကာလထဲမှာတော့မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအန်ဘက်ကသူ့ရဲ့နျူကလ িয়ার အစီအစဉ်ကိုဆွတ်လွတ်မဲ့ပုံမရဘူးလို့နိုင်ငံတကာအရေးကျွမ်းကျင်သူတွေကတုံ့တက်နေကြပါတယ်ရှင်။
ပါကစ္စတန်နိုင်ငံတောင်ပိုင်းကရှီယာရီရဲ့ဖျားချောင်းနဲ့လူစုလူဝေးချာ အဲ့ဆက်တွေ့ကြရဖွဲ့အသေးခံဘုံခွဲသူတူကကျက်တပ်ပြင်းနေမှာဘုံဖောက်ခွဲမှုကြောင့်လူပေါင်း80ကျော်တေဆုံးပြီး200ကျော်လောက်ဒဏ်ရာရရှိခဲ့ကြပါတယ်တေဆုံးသူတွေထဲမှာကလင်းငယ်ပေါင်း30လောက်ပါဝင်နေတယ်လို့ Reuters သတင်းမှာဖော်ပြပါတယ်ဝီလန်ခေါင်ပြားကစင်ခိုင်တဲ့ကရှင်ဝမ်မြို့ကိုတိုက်ခိုက်မှုမှာတေဆုံးအသူတွေထဲမှာအမျိုးသမီးနဲ့ကလင်းငယ်တွေပါဝင်ပြီးဒီတိုက်ခိုက်မှုကိုသူတို့လှုပ်ဆောင်တာလို့ ISF
ဖွဲ့ကတရင်ထုတ်ပြန်ပါတယ်စစ်တပ်ပြောခွင့်ရဗိုလ်ချုပ်အစစ်ကူဖော်ကတော့အထင်းဖြစ်ပေါ်ကနေရာမှာကူညီကယ်ဆယ်ရေးအတွက်တပ်သားတွေရဟန့်ရင်တွေနဲ့စီ130လေးရင်တွေကိုဆစ်လွတ်ထားတယ်လို့ပြောကြခဲ့ပါတယ်ထိုင်းနိုင်ငံမှာအလို့ရှိနေတဲ့ဘုံကြီးတစ်ပါးကိုပတ်သက်မထာနီခရိုင်ထဲကဓမ္မကာယဘုံကြီးကျောင်းထဲမှာဒီကနေ့ဆက်ပြီးတော့ရှက်လက်ရှာဖွေသွားမယ်လို့ထိုင်းရဲ့တပ် နှစ်တုန်းကစတင်ရှာဖွေခဲ့တာပါဧကတထောင်လောက်ကျယ်ဝင်းတဲ့ဖုန်ကြီးကြောင်းကြီးရဲ့15ရာခိုင်နှုန်းလောက်ကိုပဲကြာသာရင်းတွေကရှာဖွေနိုင်ခဲ့တယ်လို့ရဲတပ်ဖွဲ့ပြောခွင့်ရသူကပြောပါတယ်။ရှာဖွေရေးမှရဲတပ်ဖွဲ့ဝင်စစ်သားနဲ့အထူးစုံစမ်းစစ်ဆေးရေးတပ်ဖွဲ့ဝင်စုစုပေါင်း 4,000 ကျော်ပါဝင်တယ်လို့သူကပြောပါတယ်ရှင
်။
ဒေါက်ခင်မျိုးသက်နဲ့မဆုမြတ်မွန်တို့ကသတင်းတွေကိုကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်အခုသတင်းဆောင်မရိဘက်ကိုဆက်ပါမယ်အရင်ဆုံးတော့အမေရိကန်ပြည်ထောင်စုမှာမနေ့ကလုပ်ခဲ့တဲ့ဆန္ဒပြပွဲအကြောင်းကြည့်အောင်ပါရှင်အမေရိကန်ပြည်ထောင်စုလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရန့်ရဲ့တင်းမာတဲ့မူဝါဒကိုဆန့်ကျင်တဲ့အနေနဲ့ပြည်နယ်တဝန်းကမြို့ကြီးတွေမှာမနေ့ကအဒေးဝစ်တောက် immigrants ရွှေပြောင်းလုပ်သားမရှိတဲ့နေ့ဖြစ်သတ်မှတ်ပြီးတော့အလုံးမလုံးပဲဆန္ဒပြခဲ့ကြပါတယ်ရွှေပြောင်းအခြေချနေထိုင်သူတွေနဲ့တိစောက်ထားတဲ့အမေရိကန်လိုနိုင်ငံမျိုးမှာရွှေပြောင်းလုပ်သားတွေရဲ့လှုပ်အားကိုအဓိကမှီခိုအားထားနေရတဲ့အတွက်သမ္မတထရန့်ရဲ့မူဝါဒကြောင့်အခက်အခဲတွေကြုံလာနိုင်တယ်လို့မြင်ကြသူတွေထဲမှာအမေရိကန်ပြည်ထောင်စုမှာရွှေပြောင်းချေချနေထိုင်ကြတဲ့မြန်မာတချို့လည်းပါဝင်ပါတယ်အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မန်အင်ဂျင်နိုင်ကပြောပြပါမယ်ရှင်
ရွှေပြောင်းလုပ်သားတွေကိုအဓိကမှီခိုးနေရတဲ့စားတောက်ဆိုင်လုပ်ငန်းတွေ၊စောက်လုပ်ရေးလုပ်ငန်းတွေနဲ့အခြားစီးပွားရေးလုပ်ငန်းတွေအများပြားရှိတဲ့ Washington DC, Philadelphia, New York, Houston, North Carolina, California စတဲ့ပြည်နယ်ကြီးတွေမှာမနေ့ကဆန္ဒပြခဲ့ကြတာဖြစ်ပါတယ်။အခုလိုရွှေပြောင်းလုပ်သားတွေဆန္ဒပြမှုကြောင့်စီးပွားရေးလုပ်ငန်းထိခိုက်မှုတွေရှိခဲ့တာနဲ့ပတ်သက်လို့ Virginia ပြည်နယ်မှာ sushi လုပ်ငန်းလုပ်ကိုင်နေတဲ့ Ko Steven ကအခုလိုပြောပြပါတယ်။
ဒီနေ့ဆိုလို့ရှိလို့ရှိရင်ပုံမှန်ဆိုတော့ဒါယုံဒီလေပတ်နေတဲ့အချိန်ပေါ့နော်အဲ့လိုအချိန်မှာဆိုရင်ကျွန်တော်တို့ရဲ့ဒီလုပ်ငန်းတွေကဒီနေ့ဆိုတော့တိတိကျကျကြာဆင်းသွားတယ်အဲ့လိုမျိုးဆက်ဆက်ဖြစ်လာမယ်ဆိုလို့ရှိရင်တော့ဒီမှာလက်ရှိရှိနေလူတွေပါစီးပွားရေးရောအကုန်လုံးပေါ့နော်ဟိုထိခိုက်မှု
ဒီကနေ့သတင်းပတ်အတွင်းဗဟိုအစိုးရအာဏာပိုင်တွေကတရားမဝင်နေထိုင်သူ900နီးပါးကိုဖမ်းဆီးခဲ့တဲ့လို့ရဲ့အပေါ်မှာလဲရွှေပြောင်းလုံသမားအရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေအနေနဲ့စိုးရိမ်မကင်းဖြစ်ခဲ့ကြပြီးနောက်အခုလိုဆန္ဒပြခဲ့ကြတာလည်းဖြစ်ပါတယ်ထူးခြားချက်အနေနဲ့လုပ်ငန်းပိုင်ရှင်တွေကိုယ်တိုင်သူတို့ရဲ့ရွှေပြောင်းအလုပ်သမားတွေမနေ့ကြာသပတေးနေ့ကအလုံးမလုံးပဲဆန္ဒပြခဲ့ကြတာကိုအပြည့်အဝထောက်ခံခဲ့ကြပါတယ်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်ကိုမဲပေးထောက်ခံခဲ့သူဖြစ်ပေမဲ့အခုလိုရွှေပြောင်းလုပ်သားတွေနဲ့ပတ်သက်ပြီးသမ္မတအနေနဲ့မူဝါဒချမှတ်ရမှာအသေးချာစစ်တမ်းကောက်ယူသုံးသပ်ပြီးမှဆောင်ရွက်တင်ကြောင်းနယူးယောက်ပြည်နယ်ဘာဖလိုမြို့မှာစွန့်ပစ်ပစ္စည်းပြန်လည်အသုံးချရေးလုပ်ငန်းလုပ်ကိုင်နေသူဦးမင်းနိုင်ကပြောပါရစေ
။ရွှေပြောင်းနေထိုင်တဲ့ immigrant တွေကများသောအဖြစ် 3D လုပ်ငန်းတွေပဲလုပ်ရကြတာ။ Difficult, dirty and dangerous.ဆိုတဲ့ 3D လုပ်ငန်းတွေပဲကျွန်တော်တို့ immigrant တွေကအများစုကဒါတွေလုပ်ရကြတယ်။ဒီလူတွေကိုလုပ်ဒီမှာဒါတွေသူတို့မလုပ်တော့ဘူး။ဟောလုပ်ငန်းရှင်တွေစောကြပါဆိုစားတောက်ဆိုင်တွေမှာဟောတာမန်ဒေသခံတွေလုပ်လုပ်တဲ့ပင်မနဲ့ပကံဆေးရတဲ့ dishwasher လုပ်တဲ့ဒါတွေကဟောတပတ်နဲ့နှစ်ပတ်မခံဘူးခါတည်းထွက်ကြတယ်အလုပ်ထွက်တယ်။ဟောကျွန်တော်တို့ immigrant တွေကကြတော့ဟောဘလောက်ပဲခက်ခဲနေတယ်ရအောင်ကြော်ဖြတ်ပြီးတော့ဘာဖြစ်လို့ဆိုရတဲ့လုပ်လည်းမလုပ်ချင်ကြဘူး။အဲ့လို့ဒီရှာဖွေရတဲ့ခက်တဲ့ကြောင်ရတဲ့အလုပ်ကိုခြေကုပ်ယူပြီးတော့တက်နိုင်လို့ကြိုးစားကြတယ်အဲ့တော့ကျွန်တော်ထောက်ပြချင်တာဒီ immigrant တွေရဲ့တန်ဖိုးကလည်းတိုင်းပြည်တွေမှာအမြဲတမ်းမှအကျိုးသက်ရောက်မှုရှိတယ်ဆိုတော့သူသိဖို့လိုတယ်အဲ့ဒီဟာတွေကိုသူသမားအနေနဲ့ဒီ policy တွေကိုဒီလိုအခြေခံကြကြစာပေးလုပ်ထားပြီးတော့ဒီလိုမျိုးဆုံးဖြတ်ချက်တွေချတာလားအခုလို immigrant တွေရဲ့တန်ဖိုးတွေကိုပေးချကြအတိမပြုတ်တယ်ဆိုရင်တော့ဒီလိုဟာတွေပေါ်မှာ policy short term တွေလုပ်နိုင်တယ်လို့
စွန့်ပစ်ပစ္စည်းရောင်းဝယ်ရေးလုပ်ငန်းဟာရွှေပြောင်းလုပ်သားတွေအနေနဲ့အသက်အရွယ်မရွေးအချိန်မရွေးလုပ်ကိုင်နိုင်တဲ့အလုပ်ဖြစ်တယ်လို့လည်းသူကအခုလိုပြောပါတယ
်။အသက်အရွယ်ရောက်ရောဘာသာစကားအခက်အခဲတွေရောက်ရောလုပ်ငန်းရှာဖွေဖို့ခက်တဲ့လူတွေအတွက်ကိုရည်ရွယ်ပြီးတော့ကျွန်တော်ဒီလက်ရှိဖွင့်လာတဲ့လုပ်ငန်းတွေကို စပြီးတော့ကြိုးစားပြီးတော့ဒီလုပ်ငန်းရဲ့သဘောတဘာဝတွေ rule တွေ regulation တွေစနစ်ကျစာပေးလုပ်ပြီးတော့ဒီလုပ်ငန်းကကျွန်တော်စလုပ်ဖြစ်တယ်ဒီလုပ်ငန်းကိုလုပ်ချင်အပြည့်ဒီမှာလှုပ်ရှားဖွေလို့မရတဲ့ဒီလူတွေအတွက်ကို immigrant တွေဆိုအထူးသဖြင့်အသက်ကြီးသမားတွေအသက်ကြီးရွယ်ဦးတွေဟိုကျွန်တော်အလုပ်ပေးနိုင်တဲ့သဘောမျိုးဒါပြောလို့ရတယ
်ရွှေပြောင်းလှုပ်သားအများစုဟာနိုင်ငံသားတွေမလှုပ်ချင်တဲ့အောက်ခြေသိမ်းလုပ်ငန်းတွေမှာလောက်ခလစာအပြည့်နဲ့ဝင်ရောက်လုပ်ကင်ကြတဲ့အတွက်အမေရိကန်စီးပွားရေးမှာလည်းအကျိုးထိရောက်မှုတွေရှိစေတယ်လို့ကိုစတီဗင်ကမြင်ပါတယ
်ထိရောက်တယ်တိရောက်တယ်ဆိုတာဟိုတို့နိုင်ငံသားတွေမလှုပ်နိုင်လှုပ်ချင်တဲ့ဟာကိုတော်တော်များများရွှေပြောင်းလာတဲ့လူတွေကတော်တော်လှုပ်တာခုများတယ်ရာစုနဲ့ပတ်သက်နေတဲ့လူတွေကိုပဲတို့ဒေတာစီစစ်ပြီးတော့ပဲပြေးတင်တာပေါ့နော်အရေးယူတင်တာပေါ့နော်ရွှေပြောင်းလာတဲ့လူအကုန်လုံးလှုပ်မယ်ဆိုရင်တော့ကြာရှည်ဆိုရင်တော့ဒါမကောင်းတဲ့သူရင်လက္ခဏာဆောင်မလို့လို့ကျွန်တော်တို့အမြင်တာပဲ
မနေ့ကဆန္ဒပြမှုတွေမှာတီနယ်ကျောင်းတချို့ရဲ့ဝန်ထမ်းတွေလည်းပါဝင်ခဲ့ကြတဲ့အတွက်သူတို့ကိုထောက်ခံတဲ့အနေနဲ့အဲ့ဒီကျောင်းတွေလည်းပိတ်ခဲ့ကြတယ်လို့တာဝန်ရှိသူတွေကပြောပါရရှင
်မှန်ရင်ချင်းနိုင်ပြပြခဲ့တာဖြစ်ပါရရှင်မကြခင်မှာတော့မြန်မာနိုင်ငံမှာအရင်ကအမျိုးသမီးလေးတွေနှိပ်စက်ညှဉ်းပန်းမခံရအောင်ဘလို့ကကွယ်ပေးနိုင်တယ်လဲဆိုတာကိုကြားဖို့ရှိပါတယ်အခုတော့တက္ကသအဆောင်ပြန်လဲတိဆောက်မဲ့သတင်းကိုပြောပြပါမယ်ဖြတ်စည်းခံခဲ့ရတဲ့ရန်ကုန်တက္ကသိုလ်ကျောင်းသားသမဂ္ဂအဆောက်အုံပြန်လည်တည်ဆောက်ရေးအတွက်ကနဦးလုပ်ငန်းစဉ်တွေစတင်နေပါပြီ။သမဂ္ဂအဆောက်အုံပြန်လည်တည်ဆောက်ရေးကော်မတီဖွဲ့စည်းဖို့နောက်သမဂ္ဂတည်ဆောက်ရေးအတွက်လိုအပ်မဲ့ရန်မုံငွေကိစ္စနဲ့ပတ်သက်ပြီးကနဦးဆွေးနွေးခဲ့ကြတာဖြစ်ပါတယ်။အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်သိန်ကြီးထိုက်ကပြောပြပါမယ်ရှင်။
ရန်ကုန်တက္ကသိုလ်ဝင်အတွင်းကျောင်းသားတက်မကပြန်လည်တိဆောက်ရေးအတွက်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့ကျောင်းသားကိုယ်စားလှယ်တချို့တို့ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။1962ခုနှစ်ကဖြိုးချခံခဲ့ရတဲ့ကျောင်းသားတက်မကအဆောက်အုံပြန်လည်တိဆောက်ဖို့အတွက်ကျောင်းသားမျိုးဆက်တွေဦးဆောင်တိဆောက်ဖို့ကနဦးဆွေးနွေးခဲ့ကြပါတယ်။ဆွေးနွေးပွဲတယောက်ခဲ့သူတို့ဖြစ်တဲ့တက္ကသိုလ်ကျောင်းသားများတက်မကကကိုစရာလွင်ကအခုလိုပြောပါဗျ။ဆွေးရလည
်းမဦးဆောင်ကျောင်းသားတွေဆွေးရလည်းမဦးဆောင်ပြောင်းဆွေးရလည်းဦးဆောင်ကျောင်းသားမျိုးသက်တွေပါဝင်တဲ့စာရတာအဆောက်အုံပြန်လည်ဆောက်ရေးကော်မတီကဦးဆောင်တယ်။ဒါပေမယ့်အားလုံးစဉ်းစားကြတယ်။အဲ့တော့မှသာလေဟိုဒီကျောင်းသားသမားကဒီဆောက်ဦးအတွက်ပေါ့။ဒီကျောင်းသားဆောက်ဦးအတွက်အဲတကယ်အဲ့ဒါခင်ရတဲ့လူတွေဒီကျောင်းသားသမားကဆိုတဲ့နာမည်နဲ့တကယ်လုကဆောင်ပြီးတော့ဘဝကြီးနေရတဲ့လူတွေဒီပေါ်မှာဖိတ်ခံစားချက်ရှိနေတဲ့လူတွေအားလုံးရဲ့စိတ်ဓာတ်ပေါင်းမှာပေါ့။ပြီးတော့ဒီဆောက်ဦးကနမိတ်တော်မြောက်ကြီးဒီကိစ္စကြီးကျွန်တော်တန်းမီရဲ့လွယ်လွယ်ရေးရဖို့နိုင်မဟုတ်တော့ဒီမှာကိုယ်ကနေကိုနူကိုပါဟင်းကကောင်းဆက်ပြီးလုပ်နိုင်သွားတယ်ဆုံးဖြစ်တဲ့အတွက်ပြည်သာသာတော့ကျောင်းသားမျိုးဆက်တွေပေါင်းတဲ့တက္ကသိုလ်ဆောက်ဦးပြန်တဲ့ဆောက်ဦးကော်မတီကလည်းဆုံးဖြတ်ဦးဆောင်ရတော့
ရန်ကုန်တက္ကသိုလ်ကျောင်းသားသမဂ္ဂတည်ဆောက်ဖို့အတွက်အစိုးရဘက်ကလာမယ့်ဗန္ဓာရေးနှစ်မှာရန်ပုံငွေထည့်သွင်းပေးမယ်လို့ပြောဆိုထားတာရှိပေမဲ့လည်းရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကတော့အစိုးရရဲ့အထောက်အပံ့မယူဘဲတိဆောက်လို့ရတဲ့ဆိုတဲ့အကြောင်းဥဆောင်ဆွေးနွေးခဲ့တာပါ။ကိုစီယာလွင်ကအခုလိုပြောပါဗျ။ကြ
ောပြလေအဲ့စကားကိုဆက်ထုတ်လာတော့ကိုမင်းဖြိုးမင်းသိန်းဆက်ထုတ်လာပါဝန်ကြီးချုပ်ကဒါပေမဲ့ဒီတက္ကသိုလ်ဆောင်နဲ့ပတ်သက်ပြီးတော့စိတ်ကနေကြရှိရဲ့တက်ဆိုင်ကြီးယူဆတဲ့ကျွန်တော်ကျောင်းသားမျိုးဆက်တွေအားလုံးစိတ်ကောင်းတော့အားလုံးလည်းဆွေးနွေးမှာဒီလူတို့ဦးပြောရဲ့မတ်စီငွေကဆောက်မယ်ဆိုတဲ့ဆက်သွားမယ်ဆိုတဲ့ယုံကြည်မှုရှိနေတယ်။အားလုံးကဒီလိုတဲ့ဝင်ဝင်နဲ့ပဲအလုံးစုပေါင်းဆောင်ရွက်စေစိတ်ကူးစိတ်ကြံနေပဲရှိကြတယ်။အလုံးကဒီဆောက်ဦးကစတင်ဒီဆောက်စဉ်ခါတော့လည်းအစိုးရဘတ်ဂျက်တစ်ခုမှပါဘူး။အဲဒီဆိုရဘတ်ဂျက်တစ်ခုမှမပါဘူး။အထူးဦးမျိုးလှူခဲ့တဲ့မရှင်းတဲ့ဆောက်လုပ်ခဲ့တာ။အခုခါမှလည်းကျွန်တော်ကဘုံကဖြစ်ပြီးရင်အခါကလည်းဟိုအနာရှင်မတမာရဲ့အနာရှင်ဦးမျိုးကတော့ဖြစ်ခွဲတာ။ဆိုတော့ကျွန်တော်အခုပြန်ဆောက်တဲ့အခါကျတော့ရှင်ရဲ့အစိုးရတည့်ရရဲ့ပေါ့ငွေကြီးတစ်ခုနဲ့ကျွန်တော်ကမတုံးဆဲပဲနဲ့ဒီလိုတဲ့ဝင်ရဲ့ငွေကြီးနဲ့ချက်ချင်းငွေကြီးနဲ့ကလည်းအလုံးဆောင်တယ်ဆိုတော့စိတ်ကူးစိတ်တရတော့အလုံးမှာရှိနေတာပဲဒါပေမဲ့ဒီစကားကိုအစည်းအဝေးမှာဆက်ပြောတော့ကိုသမီးလေးဆက်ပြောတာ
ရန်ကုန်တက္ကသိုလ်ဝင်းအထွေးကကျောင်းသားတက်မကအဆောက်အုံကို1962ခုနှစ်ဇူလိုင်လ10ရက်နေ့မနေ့အစောပိုင်းမှာဗိုလ်ချုပ်ကြီးနေဝင်းရဲ့တော်လှန်ရေးကောင်စီအစိုးရကဒိုင်းနမိုက်နဲ့ဖြိုခွဲပစ်ခဲ့တာဖြစ်ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဦးဆောင်တဲ့အစိုးရလက်ထက်မှာရန်ကုန်တက္ကသိုလ်ကျောင်းသားတက်မကအဆောက်အုံပြန်လည်တိဆောက်ဖို့အတွက်စတင်ဆောင်ရွက်လာတာလည်းဖြစ်ပါတယ်ရှင
်မတ်သိန်းကြီးထိုက်ပြောပြခဲ့တာဖြစ်ပါတယ်ရှင်မြန်မာနိုင်ငံကဘောလုံးဝါသနာရှင်တွေကိုမြေတောင်မြှောက်ပေးတော့မယ်ဆိုတဲ့သတင်းကိုမပြောခင်အိမ်အကူမျိုးသမီးလေးတွေရဲ့ဘဝကိုကြည့်အောင်ပါရှင်မြန်မာနိုင်ငံတဝန်းအိမ်အကူတွေအဖြစ်လှုပ်လှုပ်နေကြတဲ့မိန်းကလေးတွေဟာအင်းရှင်တွေရဲ့ညှဉ်းပန်းနှိပ်စက်မှုတွေကိုခံနေကြရပါတယ်။ရန်ကုန်မြို့အင်းဝဆက်ချုပ်ဆိုင်မှာနှိပ်စက်ညှဉ်းပန်းခံနေရတဲ့အင်းကူမိန်းကလေးတွေအကြောင်းသတင်းမီဒီယာတွေမှာပြီးခဲ့တဲ့နှစ်ကအကျယ်တဝင့်ဖော်ပြခဲ့ပြီးတဲ့နောက်ဒီရဲကိုလူတွေကပို့ပြီးတော့အာရုံစိုက်လာကြတာပါ။ မော်လမြိုင်မြို့ကအိမ်တိုင်မှာ၃နှစ်ကျော်အိမ်ကူအလုပ်လုပ်ရင်းနဲ့နှိပ်စက်ညှဉ်းပန်းခံခဲ့ရတဲ့ညီမနှစ်ယောက်ကြောင့်တော့ AFP သတင်းဆောင်မကိုခြေခံပြီးနန်းလောင်ကတင်ပြထားပါရရှင်
။လိမ္မော်သည်နှလုံးခိုးစားလို့ဆိုရဲဆွဆွဲချက်နဲ့သူ့ရဲ့အလုပ်ရှင်ကဓာတ်ပူနှစ်ပူထက်ကရင်းနှွေးပူနဲ့လောင်းထားလို့မခင်ခင်ထိုးရဲကြောပြင်းဟာဒဏ်ရာရနဲ့ပြင်းနေနေပါတယ်။သူ့အသက်က14နှစ်ပဲရှိပါသေးတယ်။မွန်ပြည်နယ်မော်လမြိုင်မြို့မှာသူတို့ညီအမနှစ်ယောက်အိမ်အကူတွေအဖြစ်နှစ်တွင်နဲ့ချီလောက်ကန်ခဲ့ကြတာပါ။မခင်ခင်ထုံးကသူနှိပ်ဆက်ခံရတဲ့ပုံကိုအခုလိုပြောပြပါရယ်
။ဒေါ်ပြောင်းမလောက်ဆွဲတာ။ဒေါ်အေးဆိုတာရင်းနှွေးတက်ကူတိုင်းလာ။ယူလာပြောဘယ်ဘက်ချန်နေလောင်း။လောင်းချာ။နှစ်ဖြေမှမဖြေတာအမှန်တရားသူကမစားလို့မစားဘူးဖြစ်။ပုံမင်းမေးပြီးတော့လောင်းမှာ။လောင်းခါကျတမီးကပူတယ်တော့အော်တော့ခါကျတမီးကောင်းအချက်ရတော့ကောင်းပွဲပါ။တူရတတတောက်ချာ။
သူရဲ့အဖေဆေးဖို့ငွေရအောင်အိမ်အကူလုတ်ခွက်ရကအခုဆိုရင်အသက်12နှစ်ရှိပြီဖြစ်တဲ့မခင်ခင်တို့ရဲ့ညီမလေးလည်းနောက်ပိုင်းဒီအိမ်ကိုရောက်လာပါတယ်။၃နှစ်ကြာအောင်အိမ်အကူအဖြစ်တရက်ကို18နာရီကြာအလုပ်လုပ်ရပြီးတော့တစ်လကိုမြန်မာငွေကျပ်3000ရပါတယ်။2015မှာသူ့အဖေဆုံးသွားတော့အလုပ်အားခလည်းမရတော့ပဲရိုက်နှက်တာတွေစတင်လာတာပါ။မခင်ခင်ထုံးကိုရင်းနှွေးပူနဲ့လောင်းနာကိုတွေ့တဲ့အကြောင်းရင်းနှွေးပူနဲ့မလောင်းခင်အဖို့တွေချုပ်ခိုင်းတယ်လို့တအိမ်ထဲအလုပ်အတူလုပ်တဲ့မလဆွေကအခုလိုပြောပါတယ်။
မြေတို့ပဲပြူတော့ကြည့်ရတာပေါ့တမီးကိုကဘာလုပ်ပြီးလို့နိုင်ပါလဲကိုကဘာမှမပြောနိုင်ဘူးသူပဲကြည့်ပြူတော့ကြည့်ပြောနေခဲ့ရတယ
်မြန်မာနိုင်ငံကထောင်ပေါင်းများစွာတော့မိန်းကလေးငယ်တွေဟာကြီးပွားလာတဲ့မြို့နယ်လူလတ်တန်းစားတွေအတွက်အိမ်အကူလုပ်ရင်းမိသားစုဝင်ငွေကူရှာပေးကြရပါတယ်တရားဥပဒေရဲ့အကာအကွယ်မရှိတဲ့အပြင်အထီးကျန်ဖြစ်တဲ့အိမ်ဖော်တွေအနိုင်ကျင့်ခံရဖို့အခြေအနေတိတ်များတယ်လို့ကျွမ်းကျင်သူတွေကပြောပါတယ်ရန်ကုန်အခြေစိုက်အလုပ်သမားအဖွဲ့အစည်းကဒုတိယညီနိုင်ရင်မူပီရာမဲလ်ပီချိုင်ဝမ်စီကတော့ဒီအခြေအနေတွေကိုစောင့်ကြည့်ဆန်းစစ်ဖို့မဖြစ်နိုင်သလိုပဲအကောင်းဆုံးကာကွယ်မှုကတော့ပညာရေးနဲ့ဆင်းရဲမှုပပျောက်အောင်လုပ်မှဖြစ်မယ်လို့ပြောပါရယ်။မခင်ခင်ထွန်းတို့ညီအစ်မကိုဆေးဥမာတွေ့ခဲ့တဲ့ဒေသခံလူမှုအဖွဲ့အစည်းတစ်ခုကဒီဇင်ဘာလမှာကယ်တင်ပေးလိုက်တာပါ။ခင်ခင်ထွန်းကသူတို့ညီအစ်မနှိပ်စက်ခံရတဲ့ပုံကိုအခုလိုပြောပါရယ်။ဒါပေမဲ့သူ
့ကိုကြားတာလည်းမနက်အချိန်တွေတွေ့ခဲ့ရတယ်။အစိမ့်မှုတွေရဲ့ဟောတော့ပါတဲ့အချို့မဟုတ်ရဆလကရေးတဲ့အဲ့ဒီနာကွဲနေတဲ့နေရာတွေတိတ်တဲ့ခိုင်းနဲ့ကျောင်းဆရာကျိုးအသားတွေအကုန်လုံးအက်ကွဲထွားကုန်တာလေ
အိမ်ရှင်မအေးအေးဆိုးကိုပြင်းထန်စွာထိခိုက်ဒဏ်ရာရစေခြင်းဆွဆွဲချက်နဲ့မော်လမြိုင်တရားရုံးမှာဆင့်ခေါ်စစ်ဆေးခဲ့ပါတယ်အမခံမရနိုင်တဲ့ကလေးငယ်နှိပ်စက်ညှဉ်းပန်းမှုနဲ့တော့ဆွဲချက်တင်မထားပါဘူးလူမှုအဖွဲ့အစည်းကနေဆက်သွယ်ခဲ့တာကြောင့်နှိပ်စက်ခံရသူရရဲ့အတော်ဖြစ်သူဒေါ်လာကြီးကအခုလိုအမှုဖွင့်တိုင်တန်းခဲ့တာပါ
အော်မစီရဆင်းရဲတာဒီလမှာအော်သူတို့ပတ်စံစီလို့သူတို့လီလမှာလှုပ်ရဲတာပေါ့နော်သားသမီးချင်းကိုစိတ်မစားတာဒီလပဲလှုပ်ရဲလားဆိုဒီမှာခလေးကိုကြည့်ပြန်လို့လည်းစိတ်မကောင်းဟိုဒေါသလည်းထွက်သွားတာပါဆရာမအဲ့အဲ့ဆိုလာစကန်းသွားပြီးအမှုတက်ဖွင့်မယ်ဆိုအဲ့သွားအမှုတက်ဖွင့်လိုက
်မခင်ခင်ထွန်းဟာခုချိန်ထိမူးဝေရာတွေတစ်ခါတလေခံစားနေရတယ်ဆိုပေမဲ့သူရောသူညီမလေးပါကြောင်းပြန်တက်နိုင်ဖို့မျှော်လင့်နေကြပါတယ်ရှင်
နန်းလောင်ပြပြခဲ့တာဖြစ်ပါတယ်ရှင်မကြခင်မှာတော့နှလုံးအစားထိုးမဲ့လူနာတွေထံကိုအစားထိုးမဲ့နှလုံးမရောက်ခင်လမ်းခုလက်မှာမပြတ်စီအောင်လို့ဆရာဝန်တွေဘလို့ချိုးပန်းကြရတယ်လဲဆိုတာကိုကြားရဖို့ရှိပါတယ်အခုကတော့မြန်မာဘောလုံးဝါသနာရှင်တွေအတွက်သတင်းကောင်းတစ်ခုကိုပြောပြပါအောင်မယ်မြန်မာနိုင်ငံမှာဘောလုံးဝါသနာရှင်တွေကိုမြေတောင်မြှောက်ပေးမဲ့အစီအစဉ်တစ်ခုကိုမြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်ကစတင်လိုက်ပါပြီဆယ်စုနှစ်နဲ့ချီနောက်တန်းရောက်နေတဲ့မြန်မာဘောလုံးလောကကိုပြန်လည်မြင့်တင်ဖို့ရည်ရွယ်ပြီးတော့လူငယ်ဘောလုံးသင်တန်းကျောင်းတွေဖွင့်လှစ်လိုက်တာဖြစ်ပါတယ်မြမအားကစားကဘာကိုလွှမ်းဖို့ကြွေးကြော်ခဲ့မှုတဲ့မြန်မာနိုင်ငံကဘောလုံးအားကစားလောကအကြောင်းကိုတော့ AFP ဆောင်းပါးကိုကိုအောင်လွင်ဦးကဆက်ပြီးပြောပြပေးပါမယ်ရှင
်မြို့ပြဖွံ့ဖြိုးမှုတွေနဲ့အတူဘောလုံးဝင်တွေရှာပါလာပြီမလဲရန်ကုန်မြို့ကဂုံးကျော်တရားတွေအောက်မှာလို့နေရာလွတ်တွေမှာဘောလုံးဝန္ဒနာဦးတွေကတော့ကစားမြဲကစားနေကြစေပါမြန်မာနိုင်ငံဟာ1966ခုနှစ်နဲ့1990ပြည့်တွေကအရှာအကစားပွဲတွေမှာအနိုင်ရခဲ့ဘူးလို့ရှေ့တောင်အရှာချန်ပီယံဖြစ်နေလေ၅ချိန်စတိုက်စွခူးခဲ့ဘူးပဲဒီကနေ့အချိန်မှာတော့ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ရဲ့စီးရင်မှာအဆင့်159ခုအထိကျဆင်းသွားပါပြီရန်ကုန်မြို့ကဂုံးကျော်တရားအောင်မှာညဘက်လာပြီးဘောလုံးကစားလေရှိတဲ့တက်ကူကျောင်းသားကိုဝင်းထွတ်အောင်ကတော့မြန်မာနိုင်ငံရဲ့လက်ရှိဘောလုံးအဆင့်တန်းကိုအားမရဘူးလို့ပြောပါတယ
်မြန်မာနေရှင်နဲ့အသင်းကြိုက်တော့မကြိုက်ဘူးလားတော်တော်လိုသေးတယ်တော်တော်လိုသေးတယ်
သူလိုပဲချိန်ရရသလိုဂုံးကျော်တရားအောင်မှာဘောလုံးကံလေးရှိတဲ့ကိုရဲအောင်ကတော့ဘောလုံးလောကပြန်လဲဥမော်လာဖို့မျှော်လင့်နေပါတယ်
။ချိန်ရတော့ဖြစ်လာမယ်လို့တော့မျှော်လင့်ပါတယ်။မိလာမယ်လို့တော့အခုကလည်းအကုန်လုံးထောက်ပံ့ပေးနေရဆိုတော့
မြန်မာဘောလုံးလောကရဲ့ရွှေခေတ်လို့ဆိုရမယ်။1960နဲ့90ပြည့်လွန်နှစ်တွေမှာတော့မြန်မာလက်ရေးစင်အသင်းဟာဂျာမနီနိုင်ငံမြူနစ်မြို့ကအိုလံပစ်အားကစားပွဲတော်မှာရှင်ပြိုင်ခဲ့ဘူးတဲ့ဒီပါ။ဒါပေမဲ့လည်းရာစုနှစ်ဝက်လောက်အာဏာရှင်တွေအုပ်ချုပ်မှုအောင်ဘောလုံးလောကအပေါင်းအဖက်ဖက်ကယိုယွန်းနေတာတွေကိုဖတ်စင်နိုင်မှသာ အားကစားကဏ္ဍမှာလည်းဖွံ့ဖြိုးနိုင်လိမ့်မယ်လို့အားကစားဆောင်မရှင်ဦးစိတ်မျိုးမြင့်ကမြင်ပါတယ်
။တိုင်းပြည်စည်းဝါးရေးစနစ်တည်ငြိမ်ရမယ်နိုင်ငံရေးတည်ငြိမ်ရမှာဒီဟာဖြစ်မှာအားလားအပြေးနဲ့ပြန်ဖြစ်လာ
မြန်မာဘောလုံးဖွဲ့ချုပ်ကတော့ရန်ကုန်မှာရှိတဲ့ကမ္ဘာဘောလုံးဖွဲ့ချုပ် FIFA ပါဝင်တင်းနှန်းချောင်း၃ခုအတွက်လူနေရာကျော်ရနိုင်မှုမျိုးပေါင်း52မြို့မှာရှာဖွေနေပါတယ်။အားကစားစင်တန်းနှိမ့်ချနေတဲ့မြန်မာနိုင်ငံလူနေရာမျိုးမှာဘောလုံးစားသမားကောင်းအလွယ်တကူရဖို့တိတ်မလွယ်တာကြောင့်ကိုယ်တိုင်လေးချင်းမှုစီစဉ်ရတာလို့မြန်မာနိုင်ငံဘောလုံးဖွဲ့ချုပ်အမှုဆောင်ရာရှိချုပ်ဦးဖုံးနိုင်စောကပြောပါတယ်
။နိုင်ငံတကာဘောလုံးဖွဲ့ချုပ်တွေမှာကျတော့သူကအသင့်ယူသုံးယုံမယ်ပေါ့နော်။အကောင်းဆုံးပလေယာကိုသူတို့ရွေးမယ်။တိုင်းပြည်အတွက်သူသွားကစားမယ်အဲ့လားလောက်ပဲသူကစီမံခန့်ခွဲမှုကိုလုပ်ရတယ်အဲ့တော့ဒီမြန်မာနိုင်ငံဘောလုံးဖွဲ့ချုပ်အနေနဲ့ကျတော့ဟိုအောက်ခြေထိသူဆင်းရတယ
်မြန်မာဘောလုံးနည်းပြတွေနိုင်ငံတကာအဆင့်မီဖြစ်လာစေဖို့အတွက်လည်းဗြိတိန်နိုင်ငံကအာဆင်နယ်နဲ့အက်ဗာတန်အပါဝင်အင်္ဂလိပ်ပရီမီယာလိဂ်ကလပ်တွင်းတွေကနည်းပြစရာတွေတင်နှံပေးနေကြတာပါရှေ့လာမဲ့စက်တင်ဘာလနဲ့ကျင်းပမဲ့အသက်18နှစ်အောင်အာဆီယံပွဲစဉ်တွေနဲ့အောက်တိုဘာလနဲ့အာရှပွဲစဉ်တွေမှာရှင်ပြိုင်နိုင်မှုလူငယ်50ရောက်ကိုလည်းမြန်မာနိုင်ငံဘောလုံးဖွဲ့ချုပ်ကလေ့ကျင့်ပေးနေပါတယ်ခင်ဗျာ
ကိုအောင်လုံးပြပြခဲ့တာဖြစ်ပါတယ်ရှင်ဘောလုံးဝါဒနာရှင်တွေအတွက်သတင်းကောင်းကိုကြားရပြီးမှနှလုံးအစားထိုးကုသမဲ့လူနာတွေအတွက်သတင်းကောင်းကိုဆက်ပြီးတော့ပြောပြပါမယ်မကြသေးခင်နှစ်တွေအတွင်းနှလုံးအစားထိုးခွက်စိတ်ကုသမှုတွေအောင်မြင်မှုရရှိလာမှာအခုဆိုရင်ပုံမှန်ကုသမှုတစ်ခုလိုဖြစ်လာနေပါပြီဒါပေမဲ့ရလက်ဖြစ်နေကတော့အမေရိကန်ပြည်ထောင်စုမှာနှလုံးအလူရှင်မလုံလောက်မှုနဲ့ကြုံကြရသလိုလူနာတော်တော်များများဟာလည်းလှူဒန်းတဲ့ခန္ဓာကိုယ်အင်္ဂါအစိတ်ပိုင်းကိုစောင့်ဆိုင်းရင်းနဲ့တည်ဆုံနေကြရတာဖြစ်ပါတယ်ဝါရှင်တန်ပြည်နယ်ဆီယက်တဲမြို့ဝသိပ္ပံပညာရှင်တွေကတော့လှူဒန်းထားတဲ့နှလုံးတွေကိုတည်ဆောင်လာစဉ်လမ်းခီးတစ်လျှောက်မှာပျက်စီးဆုံးရှုံးမှုမရှိအောင်ထားနိုင်မဲ့ဤပညာတစ်ခုကိုအခုခါဆန်းသက်နေကြတဲ့အကြောင်း VOA သတင်းတောက်ဇလက်တီကာဟုတ်ကဲ့သတင်းလွှာကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်အမေရိကန်ပြည်ထောင်စုမှာနှစ်စဉ်လူနာအသစ်4000လောက်ဟာနှလုံးအစားထိုးဖို့စည်ရင်ပေးကြပြီမယ်လို့2500လောက်ပဲခွဲစိတ်ကုသခွင့်ရကြပါတယ်ဝါရှင်တန်တက္ကသိုလ်ဆေးပညာဌာနကဒေါက်တာဂျေဆန်စမစ်ကတော့နှလုံးခွဲစိတ်ကုသဖို့စောင့်ဆိုင်းနေစဉ်သိဆုံးရတဲ့လူနာတွေတော်တော်များများရှိနေတယ်လို့ဆိုပါတယ
် Because of that disparity we still have about 17% of patients who get listed
ဒီကွာချက်ကြောင့်နှလုံးအစားထိုးဖို့စီရင်ပေးထားကြတဲ့လူနာတွေက18ရာခိုင်နှုန်းလောက်ဟာစောင့်ဆိုင်းနေချိန်မှာပဲသိဆုံးကြရပါတယ
်နှလုံးလူရှင်မလုံလောက်တဲ့အပြင်လှူဒန်းတဲ့အင်္ဂါအစိတ်ပိုင်းတချို့ကလည်းခွဲစိတ်ခံရောက်တဲ့အခါအစားထိုးနိုင်တဲ့အခြေအနေမျိုးမရှိတာနဲ့လည်းကြုံကြရပါတယ်ပုံမှန်အဖြစ်ရေခဲဘူးနဲ့ထည့်ပြီးတည်ဆောင်လေးရှိကြတဲ့အတွက်အစားထိုးမဲ့ခန္ဓာကိုယ်အစိတ်ပိုင်းမပြတ်စည်းခင်ခရီးတို့လောက်ကိုပဲပို့ဆောင်နိုင်ပါတယ်ခရီးဆောင်ဘူးအစ်တစ်ခုမှာတော့လမ်းခရီးမှာနှလုံးဆက်ပြီးတော့ခုံနေအောင်ထိန်းထားနိုင်တဲ့ဆက်တစ်ခုပါဝင်ပါတယ်လူနာရဲ့ခန္ဓာကိုယ်ထဲမှာအစားမထိုးခင်မိနစ်အနည်းငယ်အချိန်လောက်ကြာမှသာနှလုံးခုံတာရပ်တန့်မှာလည်းဖြစ်ပါတယ
် So having an transport pump to preserve the heart function allows us to
နှလုံးရဲ့လုပ်ငန်းတွေကိုထိန်းထားနိုင်မဲ့တာယူပို့ဆောင်ရေးဆက်ကြောင်လူနာအတွက်တင့်တော်တဲ့နှလုံးရဖို့ပိုပြီးထောက်ကူဖြစ်လာစေသလိုလူရန်ထားတဲ့နှလုံးတွေကိုလည်းလူနာတွေမှာအစားထိုးပြီးလက်တွေ့အသုံးပြုနိုင်ကြမှာဖြစ်ပါတယ
်။ဆက်အစ်စ်ကိုတော့17နှစ်ကြာတဲ့လေရင်ခီးစဉ်တွေနဲ့ဆန်သက်ခဲ့ပြီးပါပြီ။ဆီယက်တဲမြို့ကိုပို့ဆောင်တဲ့ခီးစဉ်မှာလူရန်ထားတဲ့နှလုံးဟာအစားထိုးနိုင်တဲ့အခြေအနေမှာရှိနေစေဖို့အနီးကပ်စောင့်ကြည့်ခဲ့ကြတာပါ။နှလုံးကိုမပျက်စီးအောင်တည်ဆောင်ပေမဲ့ဆက်သစ်ရဲ့အစွမ်းကိုစိတ်အားထက်သန်စွာနဲ့စောင့်ဆိုင်းနေသူတွေထဲမှာ Life Center Northwest ရဲ့အမှုဆောင်အရာရှိချုပ် Kelvin O'Connor လို့ပုံကိုယ်တွေလည်းပါဝင်ကြပါတ
ယ်. I absolutely think it's a great opportunity to improve the preservation technology for hearts and other organs.
နှလုံးနဲ့တခြားကိုယ်ရင်းအစိတ်ပိုင်းတွေမပျက်စီးအောင်ထိန်းသိမ်းနဲ့ဤပညာတိုးတက်အောင်လုပ်တာဟာကြီးမားတဲ့အခွင့်အရေးတစ်ခုဖြစ်တယ်လို့အနာဂတ်မှာခန္ဓာကိုယ်အစိတ်ပိုင်းတွေအစားထိုးကုသဖို့လိုနေတဲ့လူနာတွေအတွက်အကျိုးကျေးဇူးကြီးမားလိမ့်မယ်လို့လည်းကျွန်တော်ကတော့လုံးဝယူဆမိပါတယ်။
ဒါပေမဲ့လည်းဒီဤပညာသစ်ကလှူဒန်းထားတဲ့ခန္ဓာကိုယ်အစိတ်ပိုင်းတွေနဲ့အစားထိုးကုသဖို့လိုအပ်နေတဲ့လူနာတွေကြားကကွာဟချက်ကိုတော့ရောပါစေမှာမဟုတ်ဘူးဆိုတာကိုရှင်းရှင်းလင်းလင်းသဘောပေါက်ထားကြတဲ့ဆရာဝန်တွေကတော့လိုအပ်ချက်တွေကိုဖြည့်ဆည်းနိုင်အောင်လူတွေအနေနဲ့ခန္ဓာကိုယ်အစိတ်ပိုင်းလှူရှင်တွေအဖြစ်ပို့ပြီးတော့စည်ရင်ပေးသွင်းကြဖို့လည်းတိုက်တွန်းနေကြပါတယ်ရှင်
VOA ကနေတောက်ကြနေမနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။မကြခင်မှာတော့အရက်ဆွဲရခြင်းအကြောင်းတင်ဆက်ထားတဲ့ကျန်းမာရေးအစီအစဉ်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းစီစဉ်ရဲ့2019 February 18ရက်တောက်ကြနေမနက်ခင်ထုတ်လွှင့်ချက်တွေကိုသောတာရှင်တွေနားဆင်နေကြရတာဖြစ်ပါတယ်အခုဆက်ပြီးတော့9နာရီထိလိုင်းနိုမီတာ32 40နဲ့49အပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးသွားမယ်စီစဉ်တွေထဲမှာဆိုရင်တော့မနက်ခင်အင်္ဂလိပ်သင်ခန်းစာစီစဉ်တွေနဲ့အတူပတ်စင်ခန္ဓာတွေကိုနားဆင်ကြရမှာဖြစ်ပါတယ်ဒီစီစဉ်တွေထဲကကျမရဲ့ခန္ဓာမှာဆိုရင်အရက်စွဲသူတွေအနေနဲ့အရက်ကိုဘယ်လိုဖြတ်သင်ပါသလဲ
ရက်ကတော့သူပြည့်ဆက်လိုက်လို့ရှိရင်တော့သူနေရှိတတ်တယ်။ရက်ကိုသူနဲ့တကျဆက်ဖို့လိုတာပေါ့နော်။နားလေတက်ကြနေဆောင်နေသူနဲ့ဆောင်ရ
ပါအထွေထွေစေကုသမှုတမတော်ကြီးဒေါက်တာမင်းစိုးဦးရဲ့ပြောဆိုချက်တွေနဲ့အတူနောက်ပိုင်းမှာလည်းမြန်မာနိုင်ငံတဝန်းတိုင်းရင်းဒေသတွေကအခြေအနေတွေကိုတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုလည်းနားဆင်ရဖို့ရှိပါတယ်ရှင်။အခုပြောသွားခဲ့တဲ့အစီအစဉ်တွေထဲကမှအရင်ဆုံးတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာကြရပါမယ်။ဒေါ်လာလာတန်းကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင
်။ဒီကိမ်းနဲ့ကျင်ပြမယ် idiom အသုံးကတော့
chip on your shoulder
ဖြစ်ပါတယ်စာလုံးပေါင်းက CHIP chip ကဒီနေရာမှာတစ္ဆာတစ်တုံးငယ် ON on ကအပေါ်မှာ YOUR ယောအသင်ဤ SHOULDER shoulder ကပခုံးဆိုတော့စခွိုက်ထုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ပခုံးပေါ်မှာတင်ထားတဲ့တစ္ဆာလေးပေါ့ဒီသုံးဆစ်တဲ့လာတာကတော့ဆက်ကိုရစုကလို့ဆိုပါတယ်ထိုစဉ်ကရန်ဆခြင်းနဲ့ရန်ဖြစ်ခြင်းနဲ့စိတ်ရှိတဲ့လူဟာတစ္ဆာကိုပုံပေါ်မှာတင်ပြီးတတ္တိရှိရင်ပုံပေါ်မှာတင်ထားတဲ့တစ္ဆာကိုပုတ်ချရရင်ချကြီးဆိုတဲ့ challenge စိန်ခေါ်တဲ့သဘောမျိုးနဲ့လောက်တာကနေဒီအသုံးဆင်းသက်လာတယ်လို့ဆိုပါတယ်။ idiom အသုံးရတော့စိတ်ထဲမှာမကြည်မနှဖြစ်နေတယ်ဆိုတာကိုဟာမူရကြည်ချင်းအဖြစ်သိနိုင်တာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့မကြည်နှက်ချက်တုံတွင်းတွင်းဖြစ်နေသူချက်ဆိုဘာမှမလုပ်ရသေးဘဲနဲ့ဒေါသထွက်တဲ့လူလောကကြီးကိုမကျေနပ်နေသူရံဖြစ်ဖို့စောင့်နေသူကိုရည်ညွှန်းသုံးတာဖြစ်ပါလေဒီသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် What's bothering that guy? Watch out. He's got a chip on his shoulder.
အဲ့ဒီငနေသားကဘာဖြစ်နေတာလဲဗျ ဒီထားနော်သူကလောကကြီးကိုမကျေမနပ်ဖြစ်နေတယ်ဆိုတော့ရံလိုနေတဲ့လူလို့အဓိပ္ပာယ်ရပါလေ
What's bothering that guy? Watch out, he's got a chip on his shoulder.
Yan phit lo de lu loka ji ko a chang khu ko chang ma che ma na phit ni de lu sa myo ko idiom a thong ya be lo yin nyon pyo ma le.
He's got a chip on the shoulder.
Lu pyo lu ya ba de. A ra ka ro di ka de ma ne tin pya ka de idiom a thong me phit ba de.
နခင်းအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာခဲ့ကြရတာဖြစ်ပါရဲ့ရှင်အခုအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်အရင်ဆုံးနားဆင်ရမယ့်ကျမကြီးကဏ္ဍမှာတော့အရက်ကိုစိတ်ပန်းဖြေဖို့တောက်ရကနေအရက်ဆွဲသွားတဲ့သူတွေမြန်မာနိုင်ငံမှာများလာနေတယ်လို့ကျမကြီးပညာရှင်တွေကထောက်ပြနေကြပါတယ်ဘာကြောင့်အရက်ဆွဲရပြီးတော့အရက်ကိုဘလို့ဖျက်သိမ့်တယ်လဲဆိုတာနဲ့ပတ်သက်ပြီးအထွေထွေစေကုသမှုတမတော်ကြီးဒေါက်တာမင်းစိုးဦးကိုမေးမြန်းပြီးတော့ကိုဝင်းမင်းကတင်ဆက်ထားပါရဲ့ရှင်
โอเคตมารอจีดร.มินซูครับကျွန်တော်တို့ဒီအရက်ဆွဲတဲ့အနေအထားကမြန်မာနိုင်ငံမှာဖြစ်နေတဲ့အနေအထားဘယ်လိုရှိလဲဆရာကြီ
းအရက်ကတော့ဆက်ဆွဲတဲ့အနေအထားရှိတာအဲ့လိုအရက်တောက်တဲ့အခါမှာဆိုလို့ရှင်တော့ရင်ဝင်ရင်ရတာနဲ့သူဖိလက်ပေါ်ပါပြောရှင်အဆက်ဆံနေတဲ့အတွက်ကြောင့်တောက်ကြတာအဲ့လိုတောင်းရင်းတောင်းရင်းနေပြီးတော့တစ်ခွက်ပြီးတစ်ခွက်နဲ့တစ်တိုက်တစ်တိုက်တောက်လာပြီးဆွဲလမ်းမှုတန်ကြာဝေဟောကအထက်မှာဆက်ဆင်းပြီးတော့အရက်ကကျွန်တော်နေဖြစ်သွားတဲ့လူတွေလည်းရှိပါတယ်
ဟုတ်ကဲ့ဆရာကြီးအရက်ကဘာကြောင့်အခုလိုဆွဲသွားတာလဲဆရာကြီး
အဓိကအကြောင်းအရာ ရဲတောက်တဲ့သူကိုယ်တိုင်လိုပဲပြောလို့ရမှာပေါ့နော်။သူကပထမတောက်ကြည့်လိုက်တယ်။အပြောသဘောမျိုးတောက်တာမျိုးမဖြစ်စေချေတောက်တာမျိုးကနေစပြီးကိုယ့်ရဲ့စိတ်ကိုလိုတိုင်းမိရနဲ့စပြီးတော့မထင်နိုင်မထင်နိုင်ချေအရက်ကိုဆက်လန်းပတ်သက်ကြရရှိတာပေါ့။ဒါမျိုးတချို့ကရေရူဗီဇာအရအရက်ကိုပြိခိုက်ဆက်လန်းပတ်သက်သူတွေရှိပါတယ်။အဲ့လိုပုံပုံမျိုးဆိုလို့ရှိရင်တော့တကယ်တစ်ခါဝင်လိုက်တာနဲ့ဆက်မရအောင်တစ်လုံးဆက်လန်းသွားကြတဲ့သူတွေရှိပါတယ်။တချို့ကကြတော့တကယ်တော့မှလူရင်းဆက်နေလို့သောရမီရှိတဲ့အတွက်ကြောင့်လို့တကယ်ဟောက်တာလည်းရှိပါတယ်။ဟောက်ပေါင်းကျင်စိတ်ဆိုမှုအဲ့ဒါပါလဲဆိုအရက်ကအလွယ်တကူရရှိနေမယ်။ဟောက်ရက်နဲ့ဧကန်နဲ့ညစာစာပွဲတို့အဲ့ဒါတွေမချခဏတယောက်နေတယ်။နောက်ကိုယ့်ရဲ့မိသားစုရေကိစ္စအစင်းပြေသိသိစမှုများတယ်။အဲ့လိုလူတွေကလည်းတကယ်ပေါင်းရနဲ့ဆက်လန်းသွားကြပါတယ်။နောက်တစ်ချို့ကတော့ရက်တော့ဖို့အတွက်အချိန်ကြာနေတယ်။အခုဒီနေ့တော့တကူရတကာသမားတွေပါလေ။ဒီကစရံသာတက်ကြတာကိုသိရှိရပါ
တယ်။ဟုတ်ကဲ့ဆရာ။ဒီအရက်ကိုမဆွဲအောင်ပေါ့ဆရာနော်။ဘလိုမျိုးကာကွယ်နိုင်မလဲဆရာကြီး
။ဒီတကြအရက်တောက်ထားဖို့အတွက်ကတော့တော့ပါတယ်။အဲတော့ကိုယ်စိတ်ကိုကိုမထိနိုင်ဘူးထင်လို့ရှိရင်တော့အရက်ကိုလုံးဝမစမရအောင်တော့ကိစ္စရမှာပေါ့။ဥပမာချင်းညစာဆောက်ပွဲတွေပါတယ်သွားမယ်ဆိုရင်တက်နိုင်ဆုံးအရက်မတောက်တာမျိုးလို့။နောက်ဒီလိုဒီကရကိုပိုင်းချင်းရှိနေတဲ့အခါမှာအပိုင်းရှိတဲ့အခါမှာအာဂဒထုတ်တာသဖဝါဒနာအတုသဖတာသခင်နှောင်းသတ္တလူကသခင်နဲ့စိတ်ဖြေတာအဲ့ဒါမျိုးတွေကိုအစားလုပ်နေတော့ကောင်းတာပေါ့။နောက်သင်္ကြန်ရဲ့တောက်တဲ့ဖို့ကလည်းအရေးကြီးပါတယ်။ဟိုရက်ကိုလုံးဝမတော်ဖက်မနေနိုင်ဘူးဆိုလို့ရှိရင်အဲ့တော့ရက်ကိုသင်္ကြန်ကျတော့တယ်ဆိုတာမှာတောက်တဲ့သူရဲ့ရင်းနှင်းချက်တွေထိခိုက်ပြစားမှုမရှိအောင်အခုသိထားတဲ့အလုပ်တော်ရုပ်တရားတွေကိုမထိခိုက်အောင်နောက်ကျမရဲ့လူကြီးစီပါရေးပြဿနာနဲ့မဖြစ်ပါအောင်ချင်းချင်းကြီးတော့တောက်တာတော့အရေးစနစ်ကတောက်သူပြန်ဖြစ်ပါတ
ယ်ဟုတ်ကဲ့ဆရာကြီးအခုလိုဒီကာကွယ်တဲ့ဂျာကပဲဖြစ်ဖြစ်မကာကွယ်မိခဲ့လူပဲဖြစ်ပေါ်ဆရာနော်အရေးဆွဲလာပြီဆိုလို့ရှိရင်ဘလို့သိနိုင်မလဲဆရာ
သူကတောက်တဲ့အခါကျရင်ငါကြီးမဆွဲပါဘူးကွာဆိုပြီးတော့အမြဲတမ်းစိတ်ကဖြစ်တတ်ကြတယ်ဒါမလို့လည်းပဲအရေးဆွဲပြီလို့တဲ့အခါမှာသတ်မှတ်မလဲဆိုတဲ့အခါကျရင်သိချင်နေရတော့အရေးတောက်တဲ့သူကိုယ်တိုင်ဒီကုချင်းစားနေသမီးသမီးမတော့နိုင်အောင်ဥပမာမနေ့မိုးလေးနေ့ကနေစားပြီးတော့ဒီနှလုံးပွင့်နေတာအရက်သောက်တောင်းနေဒီနေ့ကအရက်တောင်းနေဆိုလို့ရှိရင်အရက်ဆင်းနေပြီလို့ပြောလို့ရပါတယ်။ဟုတ်အရက်ဆူးဆူးတွေကိုနားနဲ့သဘောပေါက်ပြီမလို့လည်းပဲအရက်တောက်တာကိုမဆုံးလို့နိုင်ဘူး။ဟုတ်အရက်တောက်တဲ့ခါမှာရင်လုံးကတောက်တဲ့ပုံစံမျိုးနဲ့မတူဘဲကြောင်းနေသွား။ဥပမာရင်အပေါင်းတင်းများနဲ့ဆိုမှအရက်တောက်ပြီမလို့လည်းပဲနောက်ပိုင်းမှာကိုတျော်သေးရှိမလို့လည်းပဲအရက်တောက်တော်တဲ့ခါဆိုလို့ရှိရင်ရက်ပမာဏများများများစွာတောက်လာတယ်ဆိုလို့ရှိရင်တော့ဒီကစနေကြီးလိုဇမင်းသမတ်လေးကြောက်မှာ။နောက်ရက်တော့ချိန်ရောက်ပြီးတော့ဒီကမတောက်လို့ချိန်ကတုံးကြီးဖြစ်လာ။ဒီကတောက်လိုက်မှသက်သာသွားတယ်။နောက်ဒီကကိုဆက်လိုက်ကြည့်တော့လည်းပြန်ပြီးတော့တောက်တုံးကြီးဆိုလို့ရှိရင်တော့အဲ့လိုကတော့ဒီနေ့ရက်စနေကြီးလိုသတ်မှတ်လို့ရမှာ
။ဟုတ်ကဲ့ဆရာ။အခုလိုဒီရက်ဆွဲတဲ့လက္ခဏာတွေကိုလည်းသိလာပြီဆိုလို့ရှိရင်ဆရာကြီးဒီနောက်ဆက်တွဲတွေမဖြစ်အောင်ပေါ့နော်။ဘလိုမျိုးအရက်ကိုဖျက်တဲ့လဲဆရာ
။ရက်ကတော့ကျုပ်ပြည့်ဆက်လိုက်လို့ရှိရင်တော့သူရရှိတတ်တာ။ရုပ်ကိုသူနဲ့တကျဆက်ဖို့လိုတာပေါ့နော်။နားလေတက်ကြတဲ့ဆရာဝန်နဲ့သူကဆရာဝန်နဲ့အခုရောက်ပြီးတော့သူနဲ့တကျဆက်ဖို့လိုတာ။ဘယ်လိုမှမဟုတ်ဘူးဆိုလို့ရှိရင်ကျုပ်ပြည့်ဆက်နိုင်ကတုံရင်ဖြစ်မယ်၊ပြုတ်မယ်၊အံ့မယ်၊ဘာများပဲအိတ်မစိုးတာတွေဖြစ်မယ်၊ကြောင်ကြက်စားဖြစ်မယ်၊ခေါင်းထင်မပုံရိပ်တွေမြင်မယ်၊ကြောင်ထင်မအတန်တွေကြားရမယ်၊ခေါင်းထင်မအထီးတွေခံစားရမယ်၊ခြေဆီးကြီးတွေပြန်လာမယ်၊ခြင်တုံမောပန့်မယ်၊အပေါ်ယူပြန်လို့အဲ့လိုဖြစ်တာပါခံမတင်ဘူးဆိုတော့ဒီတိလိမီရောပြီးတော့ရုပ်ပြအထက်ဆုံးချုပ်သွားနိုင်မှာသူတို့လူတွေကြတော့ဒီလိုရုပ်ပြချက်နဲ့ဒီကြောင်ဆောင်နေလို့ခေါ်တာပေါ့ဒေါသထက်လို့ဒီတောင်းကျင်းလူတွေကိုသင်ပြတယ်ဒီလိုကိုယ့်ကိုတတ်တည်တာမျိုးဒီဖြစ်နိုင်မှာ
ဟုတ်ကဲ့ဆရာတကယ်လို့များဒီအရက်ကိုမဖြတ်နိုင်ခဲ့ရင်ဘယ်လိုမျိုးဒီနောက်ဆက်တွဲဆိုးကျိုးတွေဖြစ်နိုင်လဲဆရာ
ဥက္ကဏ္ဍကျန်းမာရေးနဲ့ပတ်သက်ရင်တော့အဓိကပတိ၆တဲ့ဒီကိစ္စတွေအကြောင်းလဲဆိုတော့သောသမြအရက်ကိုအတေးရတောင်းရင်ဖြစ်ခဲ့ပြီးနေရလို့ဖြစ်ပါတယ်။ဟုတ်နှလုံးရောဂါဖြစ်နိုင်တယ်။ကိုယ်လက်ချက်သားတွေပါနေတဲ့ရောဂါဖြစ်နိုင်တယ်။ဟုတ်လက်ကြည့်ပဲသောက်တဲ့အခါကျရင်တချို့ကခမင်းမိမိသောက်တတ်ကြတယ်။အစာအာဟာရချို့တဲ့ရောဂါတွေဖြစ်နိုင်တယ်။အထူးသဖြင့်တော့ဗီတာမင် B1 ချို့တဲ့ရောဂါတွေဖြစ်နိုင်ပါတယ်။ဒီပြေလိုရောဂါ၊လေငန်းချက်တဲ့ရောဂါတွေဖြစ်ပါတယ်။ပြီးတော့ရက်သောက်တဲ့အခါကျတော့ကိုယ်ကစနစ်ကလည်းကျဆင်းတဲ့ပြီးရောဂါအပေါင်းကြီးကိုယ်ဆက်ရောဂါတွေဖြစ်ပါနေတယ်။အတချို့ကျန်စာရည်လည်းပဲရက်လုံးချုံတော့တာနဲ့ဆက်ဆက်သူကအသေးကျန်စာပေါ့
ဟုတ်ကဲ့ဆရာစိတ်ပိုင်းဆိုင်ရာဆိုးကျိုးတွေနဲ့ပတ်သက်လို့ရော
စ စ်တက်ချတဲ့ယောဂါတွေဖြစ်တဲ့ဒါမှတ်ဉာဏ်ရခြေရင်းတော့တခြားသူတို့ပေါ်မှာအမြတ်လုံခဲ့တာတွေနောက်ပို့ပြီးတော့အခြေအနေဆိုးလာလို့ရှိရင်ကိုယ့်ကိုယ်တက်တည်တဲ့အထိဖြစ်ပါနိုင်မှာလေနောက်ရက်တော့ပြီးတော့စိတ်ကမ်းဖြစ်နေခက်ခဲတန်ရာရရှိနေဒီဆိုးရတော့ရက်တော့ပြီးမတော်ဆိုင်ကြီးစီးတယ်မတော်ရင်လေးပေါင်းကြတယ်မတော်ဆိုင်ထိခိုက်မှုတွေဖြစ်ပြီးပတ်သက်ဆုံးဆုံးတာတွေဖြစ်တော့
ဟုတ်ကဲ့လူမှုစီးပွားဆိုင်ရာဒီနောက်ဆက်တွဲဆိုးကျိုးတွေရော
ဒီလိုဆိုလို့ရှိရင်ခုအတမေဝန်ချောင်းလို့ကိုစိတ်မနစ်စားမလုပ်နိုင်တော့စံကောင်ကြီးချဆင်းနေအလုပ်ကမှစိတ်မပြေဖြစ်နေတော့အလုပ်ထုတ်ခံရတာမျိုးတွေရှိနေတော့စီးပွားရေးလက်ချဆင်းတာတွေဖြစ်ဒီလိုနေအတွက်လည်းချင်းကိုဝေကုန်ဖြစ်တဲ့အတွက်ကြောင့်မလို့စိတ်ရည်တွေနဲ့နိုင်ပါတယ်ပြီးတော့လူမှုကောင်းတဲ့ဆက်ဆံရေးမှာဆိုလို့အင်အားကြီးစိတ်မပြေတာတို့နောက်ခိုင်းတော့တာဖြစ်တာပြောတာလူတက်တာတွေဖြစ်ပွားနိုင်ပါအဲ့တော့သူတွေမကောက်ဘူးတောင်းကျင်းမှာရှိတဲ့လူများလည်းဒုက္ခအောင်းဆုံးနဲ့ဉာဏ်ကြုံရနိုင်ရပါသူဖြစ်ဖြစ်တင်မီသားစုတွေမှာဒီဆွေးနေတဲ့လူအနောင်စီဖောက်ရင်တူရှိမယ်ဆိုလို့ရှိရင်တင်မီသားစုလုံးလူလုံးမလားဖြစ်ကြတာတောင်းကျင်းမှာသိနေရပါ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမရေကဏ္ဍကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင် VOA ကနေတောက်ကြနေမနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုကတော့တိုင်းရင်းသားဒေသတွေမှာဖြစ်ပျက်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာစီစဉ်ကိုထုတ်လွှင့်ပေးပါမယ်နေဆက်ခြေဆိုင်တိုင်းရင်းသတင်းတောက်တွေကနေစူးစီးတင်ဆက်ထားတာဖြစ်ပါတယ်ရှင်
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအာမီပါ။ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့တိုင်းသားအဖွဲ့တွေအနေနဲ့တနိုင်ငံလို့အပြစ်ခတ်ရစေးရေး NCA စာချုပ်မှာလက်မှတ်ရေးထိုးဖို့နိုင်ငံတော်အတိုင်ပင်ခံဒေါက်အောင်ဆန်းစုကြည်ကနေတိုက်တွန်းပြောဆိုခဲ့ပါတယ်။တံဖြူစီရဲ့ဖျားသုံးစုလက်မှတ်ပေါ်မှာရှိတဲ့မွန်ပြည်သက်ပါတီအကောက်ခွန်ဂိတ်နှစ်ခုကိုအစိုးရတပ်မတော်ကနေဝင်ရောက်သိမ်းပိုက်ခဲ့တယ်ဆိုတာနဲ့ချင်းပြည်နယ်မှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့အစိုးရဘက်ကပြန်လည်ခွင့်ပြုလိုက်တဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနူပန်ပါသတင်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်သွားမှာပါနိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်ကနေတိုင်းရင်းသားအဖွဲ့တွေအနေနဲ့မိမိကိုမိမိယုံကြည်မှုအပြည့်နဲ့တနိုင်ငံလုံးအပြည့်ခတ်ရစေးရေး NCA စာချုပ်လက်မှတ်ရေးထိုးပြီး၂၁ရာစုပင်လုံညီလာခံဒုတိယအကြိမ်မှာပါဝင်လာဖို့ရှမ်းပြည်တောင်ပိုင်းပင်လုံမြို့မှာ290ပြည့်ပြည်ထောင်စုနှင့်အခမ်းအနားမှာတိုက်တွန်းပြောကြားခဲ့ပါတယ်နိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်ကလက်နက်ကင်အားလုံးမိမိကိုမိမိအပြစ်ရစာချုပ်လက်မှတ်ထိုးဖို့ပြောဆိုတိုက်တွန်းနေပေမဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့အားလုံးတစ်ဖက်မှချန်လက်တာမရှိဘဲအားလုံးပါဝင်ဖို့လိုအပ်တယ်လို့တိုင်းရင်းသားခေါင်းဆောင်များဘက်ကပြောပါတယ်တပ်မတော်ကထိုးစစ်ဆင်နေတဲ့၍တောင်တန်းဒေသတိုင်းရင်းသားခေါင်းဆောင်တွေနဲ့ဗိုလ်ချုပ်အောင်ဆန်းတို့သဘောတူလက်မှတ်ရေးထိုးခဲ့တဲ့1948ပင်လုံစာချုပ်ကိုအကောင်အထည်မဖော်နိုင်တဲ့၍စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုကိုဖော်ဆောင်နိုင်မှာမဟုတ်ဘူးလို့ပြည်ထောင်စုနဲ့ငြိမ်းချမ်းရေးစကဝိုင်းမှာထူးဖိတ်ကြားခံရတဲ့ရှမ်းလူငယ်ခေါင်းဆောင်ဆိုင်အောင်မြင့်ဦးကပြောပါတယ
်တံပူစီရဖျားသုံးစုလမ်းမအပေါ်မှာရှိတဲ့မွန်ပြစ်တပါတီရဲ့အကောက်ခွန်ဂိတ်တစ်ခုကိုဖေဖော်ဝါရီလ14ရက်နေ့ကအစိုးရတပ်မတော်ကနေဝင်ရောက်သိမ်းပိုက်လိုက်တယ်လို့ပါတီတာဝန်ရှိသူတွေကပြောပါတယ်မွန်ပြစ်တပါတီရဲ့အကောက်ခွန်ဂိတ်ဖြစ်တဲ့ဖျားသုံးစုအနီးရှိတဲ့ဖျားကုန်းနဲ့တံပူစီရမြို့နယ်ဇင်းနေပင်ဂိတ်ကိုသိမ်းယူလိုက်ပြီးလုံလုံးဆယ်ဆယ်မွန်ပြစ်တပါတီဘက်ကတတ်ဆုတ်ထားတယ်လို့သိရပါတယ်ဖျားသုံးစုမြို့မှာလည်းနှစ်ဖက်တပ်ဖွဲ့တွေစစ်ရဲတဲ့အနေအထားကြောင့်ဈေးဆိုင်တချို့ပိတ်ထားရပြီးဒေသခံတွေလည်းကြောက်လန့်နေကြတယ်လို့မြို့ခံတွေကပြောပါတယ်ဖေဗူလာ12ရက်နေ့က80ကျိန်မြောက်မွန်မျိုးရနေ့မှာစေယျပြခန္ဓာမလုတ်ဆောင်ဖို့မြန်မာတပ်မတော်ကနေညွှန်ကြားချက်ပေးလာတဲ့အပေါ်မှာမွန်မြစ်တပါတီဘက်ကလက်မခံပယ်ချခဲ့တဲ့အတွက်အခုလိုအကြကန်လာတယ်လို့မွန်မြစ်တဲ့အရာရှိတွေကပြောပါတယ
်ဖေဗူလာ23ရက်နေ့ကကချင်ပြည်နယ်မြစ်ကြီးနားမြို့မှာစိုက်ထူထားမဲ့ဗိုလ်ချုပ်အောင်ဆန်းကျေးရုပ်တုဖွင့်ပွဲကိစ္စကချင်ပြည်နယ်ပေါင်းစည်းပါတီကချင်နှချင်းခရိုင်အဖွဲ့ချုပ် KBC ကနေကန့်ကွက်ကြောင်းကချင်ပြည်နယ်ဝန်ကြီးချုပ်ထံပြီးခဲ့တဲ့အပတ်ကစာပေးပို့ခဲ့ပါတယ်ကချင်လူထုဟာဗိုလ်ချုပ်အောင်ဆန်းရဲ့ပင်လုံကတိကဝတ်အကျိုးအမြတ်ခံစားမှုမရှိသလိုအခုချိန်ဟာလည်းတပ်မတော်ရဲ့ထိုးစစ်ကြောင်းဒုက္ခသည်တွေစစ်တမ်းအလူလဲခံနေရချိန်မှာဗိုလ်ချုပ်အောင်ဆန်းပုံတူကျေးရုပ်လုပ်ဖို့ကိစ္စ ကိုပြည်သူတွေကအပြင်းထန်ကန့်ကွက်ခဲ့တာကြောင့်ရက်ဆိုင်ထားရန်စတင်ခဲ့တာဖြစ်တယ်လို့ KBC ပြန်ကြားရေးတာဝန်ခံဆရာ Brown ကပြောပါတယ်အခုလိုကန့်ကွက်မှုတွေရှိနေပေမဲ့ဗိုလ်ချုပ်အောင်ဆန်းကျေးရုပ်ကိုမြစ်ကြီးနားမြို့ပြည်ထောင်စုလန်းဆွန်ဘရာဘုံလန်းစုံနဲ့တန်လန်းနီစိမ့်မြအေးရပန်းချံမှာဖွင့်ပွဲလုပ်ခဲ့ကြောင်းသိရပါတယ်
ကချင်ပြည်နယ်ဖန်ကားမြို့နယ်တွင်ရှိနှမ့်မော်ကျေးရွာနီးမင်္ဂလာတော်ဝင်ကြောင်မြသူဖော်ရေးကုမ္ပဏီတစ်ခုမှမြေသားပြိုကျမှုကြောင့်တပိုင်းတနားကြောက်သူဖော်ရေးသမား9ဦးသေဆုံးခဲ့ပါတယ်။အခုသေဆုံးသူတွေဟာကုမ္ပဏီကလုပ်သမားတွေမဟုတ်ပဲတပိုင်းတနားကြောက်သူဖော်သူတွေဖြစ်တယ်လို့လုံခင်းသေတာကအန်အေဒီလှုပ်တော်ကိုယ်စားလှယ်ဦးတင်စိုးကပြောပါတယ်။အဆိုပါဖြစ်စဉ်ဟာဖေဖော်ဝါရီလ9ရက်နေ့ည9နာရီခွဲခန့်မှာဖြစ်ပေါ်ခဲ့ပြီးအခုလိုလူအများပြားသေဆုံးမှုဟာ2018ခုနှစ်အတွက်ပရမဆုံးခြင်းဖြစ်ကြောင်းကချင်မျိုးရလူမှုဖွံ့ဖြိုးရေးဖွဲ့ခေါင်းဆောင်ဦးလုံမုံလတောင်ကပြောပါတယ်။ဖားကဒေသတွင်ကုမ္ပဏီပေါင်း900ကျော်ရှိပြီးတရားဝင်ကုမ္ပဏီတွေရှိတယ်လို့တရားမဝင်တဲ့ကုမ္ပဏီပေါင်းလည်းမြောက်များစွာရှိနေပြီးတချို့ကုမ္ပဏီကတော့ကြောင်မြင့်သူ့ဘော်ခွေလိုင်စင်ကုန်နေတဲ့ကုမ္ပဏီတွေလည်းအများအပြားရှိနေတဲ့အတွက်အစိုးရအနေနဲ့ပြန်လည်စစ်ဆေးဖို့လိုအပ်နေတယ်လို့ဦးလုံမုံလတောင်ကပြောပါတယ်။
2016ခုနှစ်အတွက်အမေရိကန်နိုင်ငံရောက်ရခိုင်မိသားစုတွေစုပေါင်းချင်းမြင့်တဲ့ရခိုင်အမျိုးသားစွမ်းဆောင်ရေးစုကိုဝန်လက်ဖောင်ဒေးရှင်းကစာရေးဆရာဝေဟင်အောင်နဲ့ကြောက်ဖြူကျေးလက်ဒေသဖွံ့ဖြိုးရေးအသင်းဥက္ကဋ္ဌကိုမောင်အေးတို့ကိုဒီလ12ရက်နေ့ကကြောက်ဖြူမြို့မူလာယာမဖုံတော်ကြီးကျောင်းမှာအခမ်းအနားနဲ့ချင်းမြင့်ခဲ့ပါတယ်။စုအဖြစ်ရွှေတကြက်သားနဲ့ကြက်ငွေ5သိန်းစီစုချင်းမြင့်ခဲ့တာဖြစ်ပြီးစုချင်းမြင့်ခံရတဲ့ကိုမောင်အေးကတော့လက်ရှိမှာရခိုင်တပ်မတော်နဲ့ဆက်သွယ်မှုနဲ့ထောင်ချခံနေရတဲ့အတွက်သူ့ကိုယ်စားမိသားစုကစုလက်ခံခဲ့ပြီးကိုဝေဟင်အောင်ကတော့ကိုတိုင်တက်ရောက်လက်ခံခဲ့တယ်လို့အခမ်းအနားစီစဉ်သူတူကပြောပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါချင်းပြည်နယ်မှာအမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့အစိုးရဘက်ကပြန်လည်ခွင့်ပြုလိုက်ပြီဖြစ်ပါတယ်။အခုလိုကျင်းပခွင့်ပြန်လည်ရရှိတာကြောင့်ချင်းအမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကိုချင်းပြည်နယ်မှာအမြန်ဆုံးကျင်းပသွားမှာဖြစ်တယ်လို့ CNF ဘက်ကနေပြောဆိုထားပါတယ်။အကြောင်းဆိုကိုတော့ကိုစလိုင်းကနေစူးစီးထားပြီးတော့နိုင်ကုန်းအင်ကနေတင်ဆက်ထားပါတယ်ရှင်
။ဆိုင်းငါခံခဲ့ရတဲ့အမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကိုအစိုးရဘက်ကနေပြန်လည်ခွင့်ပြုလိုက်တာကြောင့်ချင်းမျိုးရာစစ်နိုင်ငံရေးဆွေးနွေးပွဲကိုချင်းပြည်နယ်သံတလိုင်မြို့မှာ၃ရက်ကြာကျင်းပသွားမယ်လို့ချင်းမျိုးရာသားဦးစီအောင်အဲ့ဒုတိယဥက္ကဋ္ဌဆလိုင်းလျံမုံစာခေါင်းကပြောပါတယ်
။မနေ့ညပဲကျွန်တော်တို့ချင်းချိုင်းကောင်စီကကျွန်တော်ချီကိုကြောင်းကြားထားပါတယ်။ဆိုတော့အဲ့ဒီကြောင်းကြားထားတဲ့ဟာကိုကျွန်တော်ချင်းမျိုးသားတပ်ဦးတွေမှာကျွန်တော်တို့ခေါင်းဆောင်ပိုင်းမှာကျွန်တော်တို့တိုက်ပြီးလုပ်နေလို့ပါတယ်။ဆိုတော့ချန်ပီယံကျွန်တော်တို့စဉ်းစားထားတာတော့ဖေဖော်ဝါရီလ23 24 25မှာကျင်းပဖို့ကျွန်တော်တို့နေနေပြင်ဆင်ထားပါတယ်။အတီတော့မဟုတ်သေးဘူး။ဆက်ပြီးတော့ဆွေးနွေးရမယ
်။မလပါရမပါမှာပြန်လဲကျင်းပမယ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပြည်လုံးဒုတိယစည်းဝေးမတိုင်ခင်ကြာကာလမှာအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကိုချင်းပြည်နယ်မှာမလုပ်သေးဘဲဆိုင်းငံ့ထားဖို့ဖေဖော်ဝါရီလ6ရက်နေ့ကကျင်းပတဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDGC အစည်းအဝေးကနေဆုံးဖြတ်ခဲ့တာဖြစ်ပါတယ်။အဲ့ဒီဆုံးဖြတ်ချက်ကြောင့်27ရာစုပြည်လုံးညီလာခံစည်းဝေးမတက်ဖို့စဉ်းစားနေတယ်လို့ CNF ဘက်ကထုတ်ပေါ်ပြောဆိုလာခဲ့တယ်လို့ချင်းနိုင်ငံရေးပါတီအရဖက်ဖွဲ့စည်းတဲ့ဖွဲ့စည်းထားတဲ့ချင်းမျိုးရနိုင်ငံရေးဆွေးနွေးမှုပူပေါင်းရေးကော်မတီကလည်းခွင့်ပြုတောင်းဆိုမှုတွေပြုလုပ်လာတဲ့နောက်ပိုင်းတစ်ပတ်ကြာဖေဖော်ဝါရီလ23ရက်နေ့ကပြန်လည်ခွင့်ပြုပေးတာလည်းဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးချင်းမျိုးရဒီမိုကရက်တစ်ပါတီအသွင်းမှုစလိုင်းကျဲကိုဖိထောင်ကတော့ဒါဟာ NCA စာချုပ်ရမိမိတို့လုတ်ပိုင်ခွင့်ဖြစ်တာကြအခုလိုပြန်လည်ခွင့်ပြုတာအကောင်းမြင်ပေမဲ့ချီးမွမ်းစရာမလိုဘူးလို့ဆိုပါတယ်
။သူတို့ရဲ့ခွင့်ပြုတဲ့ပေါ်မှာသူတို့ကသူတို့ကိုချီးမွမ်းစရာလည်းမလိုလေ။ဒါသူတို့ရဲ့အခွင့်အရေးပေါ့။နောက်ချက်ကတော့ဒါက NCA တိုင်းထားတဲ့လုတ်ပိုင်ခွင့်ရလေ။
အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပနိုင်ဖို့ဆိုရင်ချင်းပြည်နယ်မှာအမျိုးသားစစ်နိုင်ငံရေးဆွေးနွေးမှုကြီးကြပ်ရေးကော်မတီကိုဖွဲ့စည်းရမယ်ဆိုပြီးအဲ့ဒီတော့ CNF ဘက်ကအသိဖြစ်နေပြီလို့ CNF ဒုတိယဥက္ကဋ္ဌဒေါက်တာဆလိုင်းလှမုံစာခေါင်းကပြောပါတယ
်။နံပါတ်1အနေနဲ့သူကနေတာတော့ကျွန်တော်တို့ဘဟုကနေပြီးတော့ပေါ့ပြီးတော့စင်ကြီးချင်းရလာကဥက္ကဋ္ဌဥက္ကဋ္ဌတော့ကျွန်တော်တို့ဆက်ဆူစီနေရတော့ဒီကနေ့ပြန်ပါလာ။သူရဲ့ကွန်ချက်ချက်တိုင်းချင်းပြည်နယ်ရနေပြီးတော့အပြုတ်သားရှင်းနေရင်ရွှေနေပြီးကြီးကျက်ဖို့ကော်မတီမှာပါဝင်မဲ့လူတွေရွှေချင်အဲ့ဒါရွှေချင်လို့ရှင်တော့ကျွန်တော် CNF ဘက်ကရွှေပြီးတော့အကကကျွန်တော်တို့ဆက်ပြီးတော့ဆောင်ရွက်တော့မှာဖြစ်ပါတယ်။ဆိုတော့ကျွန်တော်ဒီနေ့မှာတော့ဘာခက်ခဲဖြစ်လို့ဒီလို
အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကိုကရင်ပြည်နယ်တနင်္သာရီတိုင်းနဲ့နေပြည်တော်မှာကျင်းပခဲ့ပြီးဖြစ်တယ်လို့ရှမ်းပြည်နယ်က RCSF ဒေတာနဲ့ပို့ BNL ဒေတာဘက်မှလည်း27ရာစုပင်လုံညီလက်ခံဒုတိယကြိမ်စည်းဝေးမတိုင်ခင်ကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ
ဆက်ပြီးတော့မြန်မာအစိုးရပြန်ကြားရေးဝန်ကြီးဌာနကြီးကြပ်မှုနဲ့ရခိုင်ပြည်နယ်အတွင်းဒီလအစပိုင်းမှာစတင်ထုတ်လွှင့်တဲ့ MUFM Radio အစီအစဉ်ကိုရပ်တန့်ပေးဖို့အတွက်ရခိုင်ပြည်နယ်ကမြို့တချို့မှာဆန္ဒထုတ်ပေါ်တောင်းဆိုမှုတွေတပြိုင်တည်းပြုလုပ်ခဲ့ကြပါတယ် ။ဒီအကြောင်းကိုတော့မောင်အေးကနေအခုလိုတင်ဆက်ထားပါရရှင်
။မြေယူ FM Radio ထုတ်လွှင့်မှုကိုရက်တံပေးဖို့ရခိုင်ပြည်နယ်ကပုတိတော်မောက်တော်မြောက်ဦးကျောက်တော်တောက်ကောက်စားတဲ့မြို့တွေမှာဆန္ဒထုတ်ပွားခဲ့ကြတာဖြစ်ပြီးဆန္ဒထုတ်ပွားတောက်ဆိုရတာနဲ့ပတ်သက်လို့ပုတိတော်မြို့မှာဥဆောင်သူတို့ဖြစ်သူကိုမောင်ဝန်းနိုင်ကအခုလိုပြောပါတယ်
။ကျွန်တော်ဒီမြေယူ FM Radio ကိုကိုဆန္ဒပြတဲ့အကြောင်းကိုလူကြီးတော်မောင်တော်တွေအတွက်သုံးပြောနေလို့အခြေခံပြီးတော့မြေယူဒေတာလို့ခေါ်တယ်။အဲဒီမြေယူဒေတာကိုအခြေခံပြီးတော့ဒီနေ့အဲ့နဲ့တဲ့ဥစ္စာကိုကျွန်တော်တို့လူကြီးတော်မောင်တော်ဥစ္စာမှာနေတဲ့ဌာနတရားမားတွေရဲ့အဲဒီကိုတော့မှမသိနေတဲ့ဘင်္ဂလီရဲ့အရေးပေါ်ကတခါတည်းမှလုပ်ပေးနေတဲ့ဆိုရင်ကျွန်တော်တို့ဌာနတရားမားတွေကိုမလေးစားရောက်တဲ့အတွက်ကျွန်တော်တို့ကအကောဆန္ဒပြခြင်းဖြစ်ပါတယ
်။မြေယူ FM Radio ကိုဖေဖော်ဝါရီလတရနေ့ကစလို့ပြန်ကြားရေးဝန်ကြီးဌာနအစီအစဉ်နဲ့ရခိုင်မြန်မာဘင်္ဂလီသုံးဘာသာနဲ့ထုတ်လွှင့်နေတာပါ။ဆန္ဒထုတ်ဖော်ဝေးတွေကိုဘူးသီတော်မောက်တော်ရသိတော်မြောက်ဦးတောင်ကုန်းကြောက်တော်နဲ့မြေပုံစရွယ်မြို့တွေမှာဒီလဆေးရနေ့ကတပြိုင်တည်းပြုလုပ်ခဲ့ကြတာဖြစ်ပါတယ်။မြေယူ FM Radio ထုတ်လွှင့်တဲ့အပေါ်ဒေသခံရခိုင်တရန်သားတွေရဲ့စိုးရိမ်မှုအခြေအနေကိုမြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥဖေသန်းကအခုလိုပြောပါတယ်
။တိုင်းဒေသမျိုးတွေ135မြို့တောင်မှဒီ FM Radioဆိုင်နိုင်ငံမရှိသေးတဲ့အခါမှာအဲဒါမဟုတ်တဲ့နိုင်ငံသားလည်းမဟုတ်သေးတဲ့လူတွေပေါ်မှာဒီလိုအခွင့်အရေးပြည့်နေရှာအဖြစ်ဒီလူတွေကိုအပြစ်မှတ်ပြုရရောက်တယ်ခိုးဝင်လာတဲ့ပြည်သူတွေကိုအခွင့်အရေးပြည့်ရရောက်တယ်တာမျိုးတစ်ချိန်ကလည်းဝိညာဉ်အတဆင့်ဌာနဆိုပြီးတော့ဦးနှုတ်ခင်မဒီလူတွေကိုစီးယူမဲ့အနေနဲ့လုပ်ခဲ့ဒီနေ့တတိဒီတန်းတွေကိုကျွန်တော်ခံရတာပေါ့နော်အဲဒါကြောင့်ကျွန်တော်တို့ဒီလူကစိုးရိမ်ပါလေ
မြေယူ FM Radio စီစဲကိုမော်တော်ခရိုင်အတော့မှာစိတ်ဝင်စားမှုမရှိသလိုဘင်္ဂလီတွေလည်းနားထောင်သူမရှိသလောက်လို့မော်တော်မျိုးနေမင်းကြီးရွာသားတူကပြောပါတယ်မြေယူ FM ထောက်လွှမ်းရတာကတော့မုတ်တွက်ဒေသမှာမကြသိမီကဖြစ်ပေါ်ခဲ့တဲ့ပဋိပက္ခတွေနဲ့ဆက်ဆက်ပြီးမမှန်သတင်းတွေအများအပြားထွက်ပေါ်နေတဲ့အတွက်ဒေသတော်မှနေထိုင်သူတွေသတင်းအချက်အလက်အမှန်ရရှိရေးနဲ့ဒေသတော်နိုင်ငံတော်ဆိုရဝန်ကြီးဌာနအသီးသီးကဆောင်ရွက်ပေးနေတဲ့အစီအစဉ်တွေကိုသိရှိအောင်ပြန်ကြားရေးဝန်ကြီးဌာနအစီအစဉ်နဲ့ထောက်လွှမ်းပေးနေတာဖြစ်တယ်လို့ပြန်ကြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။တိုင်းရင်းသားအဖွဲ့တွေအနေနဲ့မိမိကိုမိမိယုံကြည်မှုအပြည့်နဲ့တနိုင်ငံလုံးအပြည့်ခတ်ရက်စေး NCA စာချုပ်လက်မှတ်ရေးထိုးဖို့နိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်ကနေရှမ်းပြည်တောင်ပိုင်းပင်လုံမြို့290ပြည့်ပြည်ထောင်စုနယ်အခမ်းအနားမှာတိုက်တွန်းခဲ့ပါတယ်
။သတင်းရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
26ဆိုင်တိုင်းရင်းသတင်းတော့တွေစူးစီးတင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။အခုတော့လာမယ့်စနေညမှာဆွေးနွေးမယ့်ဓာတ်ရိုက်လေလိုင်းအစီအစဉ်ကိုအတိပေးပြစီရှင
်။ဟုတ်ပါရှင်များရှင်။နိုင်ငံသားတွေရဲ့ပုဂ္ဂလိကလွတ်လပ်ခွင့်တွေကိုအကာအကွယ်ပေးနိုင်မဲ့ဥပဒေရဲ့ပြဋ္ဌာန်းနိုင်မှုလွှတ်တော်မှာကြိုးပမ်းနေပါတယ်။အာဏာပိုင်တွေကစောင့်ကြည့်တာ၊နောက်ရောက်ခံတာ၊ဖမ်းတာ၊စီးတာ၊ရှာဖွေတာတွေကြောင့်နိုင်ငံသားတွေရဲ့လူခွင့်ရေးထိခိုက်မဲ့အခြေအနေကိုကာကွယ်ဖို့အရွယ်ထားတာဖြစ်ပေမဲ့လုံခြုံရေးတာဝန်တွေမှာထိခိုက်နိုင်တယ်လို့ကန့်ကွက်တာတွေလည်းရှိပါတယ်။ပုဂ္ဂလိကလွတ်လပ်ခွင့်နဲ့နိုင်ငံလုံခြုံရေးဘာကိုဦးစားပေးသင့်တယ်လဲဆိုတာကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။သောရရှင်တွေအနေနဲ့ကိုယ့်ရဲ့သဘောထားအမြင်တွေကိုပဲဖြစ်ဖြစ်အတွေ့အကြုံတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရစေ။ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ VOA ရဲ့ဖုန်းနံပါတ် 1-232-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုက်ဆွေးနွေးတဲ့အခါမှာ VOA ကတယ်လီဖုန်းနဲ့ဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းတစ်ချက်တွေရေးသားပေးပို့ထားလို့ရပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေရှင
်။သောရရှင်တွေအနေနဲ့စနေနေ့ည9:00အစီအစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုထပ်မံဖိတ်ခေါ်ပါရစေရှင်။ VOA ကနေတောက်ကြနေမနေ့ကအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။
American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။တောင်နဲ့အရှေ့တောင်အာရှဒေသကတပိုင်းတနိုင်လေယာဆိုက်ပျိုးရေးလုပ်ကိုင်ကြတဲ့တန်ပေါင်းများစွာသောတောင်သူလယ်သမားတွေဟာသူတို့ပုံမှန်ဆိုက်ပျိုးနေကြကောက်ပဲတည်နံနေတဲ့ကျော်လွန်ပြီးဝင်ငွေပိုကောင်းနိုင်မဲ့အဟာရဓာတ်ပိုပြည့်ဝတဲ့ရာသီဥတုတံပိုခံနိုင်တဲ့ပြောင်းလဲနေတဲ့ဈေးကွက်လိုအပ်ချက်နဲ့ကန့်ညီတဲ့တည်နံတွေကိုပြောင်းလဲဆိုက်ပျိုးနိုင်ဖို့ကြိုးစားအားထုတ်နေကြပါတယ်။ဒီလယ်သမားတွေဟာဟင်းသီးဟင်းရွက်နဲ့ငါးမွေးမြူရေးလုပ်ငန်းတွေအတွက်အရေးပါတဲ့သူတွေဖြစ်ပေမဲ့လည်း သူတို့အတွက်ရေရှည်ဝင်ငွေရနိုင်အောင်လှုပ်ဆောင်ပေးနိုင်တဲ့အရည်အသွေးနဲ့အရည်အတွက်ထုတ်လုပ်ပေးနိုင်မယ့်ဤပညာကိုလှလမ်းမမီကြပါဘူး။အဲ့ဒီအခက်အခဲကိုဖြေရှင်းနိုင်ဖို့အတွက် USAID အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီကဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့မှာဇန်နဝါရီလ24ရက်နေ့ကအနာဂတ်အာရှအတွက်လယ်သမားတွေအတွက်စံတည်တည်မှုစီမံကိန်းဆိုတဲ့အစီအစဉ်ကိုစတင်အကောင့်ထဲပေါ်လိုက်ပါတယ်။ Winrock International အဖွဲ့ကကြီးမှုဆောင်ရွက်ပေးတဲ့ဒီအစီအစဉ်ရဒေတာတွေမှာစားနပ်ရိက္ခာဖူလုံမှုရှိရေးတဘာဝပတ်ဝန်းကျင်ထိခိုက်မှုတက်တာစေရေးအတွက်စိုက်ပျိုးရေးကဏ္ဍမှာဤပညာပိုင်းဆိုင်ရာစံတည်တည်ထွင်မှုတွေကိုဘင်္ဂလားဒေ့ရှ်အပါအဝင်အာရှတိုက်အတွင်းမှာလှုပ်ဆောင်ပေးသွားမှာဖြစ်ပါတယ်။အာရှနိုင်ငံတွေအတွင်းစိုက်ပျိုးရေးဆိုင်ရာအသိပညာတွေကိုဖြန့်ဖြူးပေးနိုင်ရေးအတွက်ဒီစီမံကိန်းကနေအကောင်းဆုံးဤပညာတွေထွက်ပေါ်အောင်ပြန်ဆိုင်မှုတွေဖန်တီးပေးသွားမှာဖြစ်သလိုပူးပေါင်းဆောင်ရွက်မှုတွေကိုပံ့ပိုးပေးပြီးတစင်ပြီးတစင်ဤပညာပြန်ပွားပြီးထုတ်လုပ်တဲ့နေရာကနေဈေးကွက်ထဲရောက်တဲ့အထိအောင်မြင်နိုင်မဲ့နည်းလမ်းတွေကိုတီထွင်ကြံစပေးမှာဖြစ်ပါတယ်။အခမ်းအနားမှာဘင်္ဂလားဒေ့ရှ်စိုက်ပျိုးရေးဝန်ကြီးမူရှာရဖူစိန်နဲ့ USAID ရုံးကစီးပွားရေးဖွံ့ဖြိုးမှုဆိုင်ရာညွှန်ကြားမှုမက်ကာတစ်စ်တို့တက်ရောက်အမှာစကားပြောကြားခဲ့ကြပါတယ်။ USAID ရဲ့အနာဂတ်အာရှအတွက်လယ်သမားတွေအတွက်စံသစ်တွေ့ထင်မှုစီမံကိန်းရဲ့အစီအစဉ်အောက်မှာပြုလုပ်တဲ့ Tech for Farmers လို့ခေါ်တဲ့ပြိုင်ပွဲဟာမြန်မာ၊ဘင်္ဂလားဒေ့ရှ်၊ကမ္ဘောဒီးယားနဲ့နီပေါ်တို့မှာရှိတဲ့တပိုင်းတနိုင်လောက်ကန်စားတောက်တဲ့တောင်သူလယ်သမားတွေအထွတ်နှုန်းမြန်မာပြည်ဝင်ငွေပိုကောင်းအောင်ရည်ရွယ်လှုပ်ဆောင်ပေးတာဖြစ်ပါတယ်။ဒီပြိုင်ပွဲမှာအနိုင်ရသွားတဲ့အဖွဲ့ကတော့အင်ဒိုနီးရှားနိုင်ငံကဖြစ်ပါတယ်။အဲ့ဒီအဖွဲ့ဟာငားတွေကိုအစာဘလောက်ကျွေးတင်တယ်၊ဘယ်အချိန်မှကျွေးတင်တယ်ဆိုတာအပြင်ငားတွေဘယ်အချိန်မှအစာလိုအပ်နေပြီလဲဆိုတာကိုအလိုလိုသိနိုင်အောင် e-fisheries smart fish feeder လို့ခေါ်တဲ့ငားတွေကိုစမတ်ကြကြအစာကျွေးနည်းကိုတီထွင်တင်ပြခဲ့တာဖြစ်ပါတယ်ဒီနည်းပညာဟာထိုင်းနိုင်ငံအခြေစိုက် Inajaya ဆိုတဲ့ကုမ္ပဏီကဘယ်နေရာမှာမဆိုအကုန်ကြတက်တာပြီးပင်လယ်ရေမော်တွေအထွတ်နှုံးမြောက်အောင်လှုပ်ဆောင်ပေးတဲ့နည်းပညာအပေါ်အခြေခံထားတာဖြစ်ပါတယ်တခြားရှင်ပြိုင်မှုတွေနဲ့မတူဘဲဒီ Tech for Farmers ပြိုင်ပွဲဟာအနိုင်ရတဲ့သူတွေကိုစုကြေးငွေပေးတာမျိုးမဟုတ်ဘဲဝင်ငွေနည်းတဲ့တိုင်းပြည်တွေမှာသူတို့ရဲ့နည်းပညာပြန်ပွားရေးကိုအထောက်အကူပြုစေမဲ့နည်းပညာစီးပွားရေးဆိုင်ရာအကူအညီတို့အပြင်သူတို့ရဲ့တီထွင်ကြံစည်မှုကိုပြန်ပွားပေးနိုင်မဲ့ကွန်ရက်တွေနဲ့ချိတ်ဆက်ပေးတာဖြစ်ပါတယ်။ USAID ကတစဉ်အမေရိကန်အစိုးရဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုဖွံ့ဖြိုးရေးအကူအညီအဖြစ် 1980 ခုနှစ်ကစလို့အမေရိကန်ဒေါ်လာ6ဘီလီယံထောက်ပံ့ပေးပြီးဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကပြည်သူတွေသာမကဘဲအမေရိကန်နဲ့အာရှဒေသတွင်းကပြည်သူတွေကြီးပွားချမ်းသာအောင်လှုပ်ဆောင်ပေးတဲ့အစီအစဉ်မှာပူးပေါင်းပါဝင်ခွင့်ရတဲ့အတွက်အမေရိကန်ပြည်ထောင်စုကဝမ်းမြောက်ဂုဏ်ယူကြောင်းပြောကြားလိုက်ပါတယ်ခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။တရရှင်တို့ခုနားဆင်ကြကြရတာကအမေရိကန်ဆိုရရဲ့သဘောထားအမြင်ပဲဖြစ်ပြီး VO ရဲ့အားပေါ်မဟုတ်ကြောင်းသိစေရပါတယ်ရှင်။ VO ကနေတောက်ကြနေမနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုချင်းချုပ်ပြီးတော့ဒေါက်မျိုးသက်ကကြေညာပေးပါမယ်ရှင်။
American ပြည်ထောင်စုနဲ့ရုရှားတို့ကြားလက်ရှိအခြေအနေကိုကြည့်ရင်ကောင်းမွန်မှုမရှိတဲ့အတွက် CIA ပူးပေါင်းဆောင်ရွက်မှုတစ်ခုမှလုံအောင်မှာမဟုတ်ကြောင်း American ကာကွယ်ဝင်ကြီး Jim Mattis က NATO အဖွဲ့ဝင်နိုင်ငံတွေရဲ့ကြက်သပရင်းနေဆွေးနွေးပွဲမှာပြောကြားလိုက်ပါတယ်အခုအချိန်မှာ CIA ရပူးပေါင်းဆောင်ရွက်မယ်အနေထားမဟုတ်ပေမဲ့နိုင်ငံခေါင်းဆောင်တွေတွေ့ဆုံပြီးဘုံသဘောတူညီမှုရအောင်ကြိုးစားမယ်လို့လည်းပြောပါတယ် Israel Palestine ပြဿနာပြည်လည်စေရေးအတွက်နှစ်နိုင်ငံတရှိသွားမယ်ဆိုရမှုကိုအမေရိကန်အစိုးရကအပြည့်အဝထောက်ခံသွားမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီးကပြောကြားလိုက်ပါတယ်။အရှိလေပိုင်းပြဿနာဆိုင်ရာပုံမှန်လုံခြုံရေးကောင်စီစီဝေးပွဲတက်ရောက်စဉ်အမေရိကန်တန်မတ်ကြီးကနှစ်နိုင်ငံတရှိအပေါ်မှာအခြေခံတဲ့အဖြေရှာမှုကိုအမေရိကန်ကထောက်ခံတယ်လို့သတင်းတောက်တွေကိုပြောကြားခဲ့တာဖြစ်ပါတယ်။တရုတ်မြန်မာနယ်စပ်ဒေသတွေမှာတရုတ်လက်သမားတွေကိုမြန်မာပိုင်းနဲ့ထဲဝင်ရောက်စိုက်ပျိုးလုပ်ကင်နေတာနဲ့ပတ်သက်ပြီးသူတို့ကို1948လူမှုကြီးကြပ်ဥပဒေနဲ့အရေးယူမယ်လို့ဒုတိယပြည်ထောင်ဝန်ကြီးဗိုလ်ချုပ်အောင်ဆိုးကပြောကြားခဲ့ပါတယ်။ထိုင်းနိုင်ငံမှာအစိုးရကအလိုရှိနေတဲ့ဘုံကြီးတစ်ပါးကိုပထမတနင်္ခရနေ့ကဓမ္မကအဖုံးကြောင်းထဲမှာဒီကနေ့ဆက်ပြီးရှာဖွေသွားမယ်လို့ထိုင်းရဲတပ်ဖွဲ့ကပြောကြားလိုက်ပါတယ်။
တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါလိမ့်ရှင်ဒီမနက်စီစဉ်ထုတ်လုပ်ရေးမူကမန်းရင်ချင်းနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ကေဗင်ဖောင်လာစ်ဖြစ်ပါတယ်ကျွန်မတော့နနာချက်ပါရှင် VOA American တမနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ညနေဘက်6နာရီခွဲမှာထုတ်လွှင့်မဲ့စီစဉ်ကိုတော့လိုင်းနိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ကြပါလိမ့်ရှင် VOA ကိုနားဆင်ကြတဲ့သောတာရှင်တွေအားလုံးကိုလည်း VOA ကအထူးပဲကျေးဇူးတင်ရှိပါတယ်ရှင်Thank you.
This program has come to you from the Voice of America, Washington.